Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတို့ရရှိအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOA American တန်မြန်မာပိုင်းအစီအစဉ်ကနေ2018ခုနှစ်မေလ22ရက်တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ Line Media 30-40-49ရက်ကနေဖမ်းယူနားဆင်နိုင်ကြသလို Facebook အသုံးပြုကြသူတွေအတွက်လည်း VOA ရဲ့ Facebook စာမျက်နှာပေါ်ကနေအချိန်နဲ့တပြေးညီနားဆင်နိုင်ကြပါလိမ့်မယ်ခင်ဗျာကျွန်တော်ဆမ်မိုးရီပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အကြမ်းဖက်မှုတိုက်ဖျက်ရေးမှာမွတ်စလင်တွေညီညွတ်ကြဖို့သမ္မတထရမ့်ကတိုက်တွန်းလိုက်ပါတယ်တရုတ်နဲ့မြန်မာရေတပ်တို့တင်းငင်ွေနေကပူးတွဲစီးလေ့ကျင့်ခဲ့ကြပါတယ်တောင်ကိုရီးယားမြောက်ကိုရီးယားကတင်းငင်ွေနေမှာပက်ထင်းတပ်ဒုံးကျည်စမ်းသပ်ပြလွတ်လိုက်တဲ့အတွက်ကုလသမဂ္ဂလူညုံရေးကောင်စီအရေးပေါ်စီးပွားပွဲခေါ်ထားပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုရှားပေါင်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
โอเคကောင်းပါခင်ဗျာအခုမနေ့ခင်းနားဆင်ကြရမယ့်အစီအစဉ်တွေမှာဆိုရင်တော့
သူတို့ကိုဒီလိုဖယ်ချန်ထားတာငင်းချင်ရဲ့အတွက်တိုးတက်မှုရှိလားမလားဆိုရင်မေးခွန်းပါအဲ့လိုအတိုင်းပဲတချို့ကိုခြံထားတာကငင်းချင်ရဲ့အတွက်တိုးတက်မှု
အမေရိကန်ပြည်ထောင်စုမှအခြေဆက်တဲ့ကချင်မဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌဂန်ဆန်းပြောဆိုသွားတာဖြစ်ပါတယ်။နောက်ပိုင်းသတင်းလော်ရီတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်။အဲ့ဒါအပြင်မြန်မာဒီမိုကရေစီရေးဆွေးနွေးကမ်းမြန်မာပြည်ကပြည်သာသတင်းစာဆရာဦးစီးသူအောင်မြင့်ရဲ့ပြည်ပင်းတုံးသက်ချက်စဘာတလောထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်တဲ့ရှားဖောင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
အကြမ်းဖက်မှုတပ်ဖြတ်ရေးမှာမွတ်စလင်တွေညီညွတ်ကြဖို့သမ္မတဒေါ်နယ်ထရမ့်ကတင်းငင်လူနေမှာတိုက်တွန်းလိုက်ပါတယ်ဆော်ရီအာရေဗျနိုင်ငံရီယတ်မြို့မှာကျင်းပတဲ့ညီလာခံမှာသမ္မတထရမ့်ကဒါဇင်နဲ့ချီတဲ့အာရဗ်ခေါင်းဆောင်တွေကိုအဲ့လိုပြောကြလိုက်တာဖြစ်ပြီးဒါဟာအကောင့်နဲ့အစိုးကြားကတိုက်ပွဲဖြစ်တယ်လို့ဆိုပါတယ်ပြပခီးစဉ်ပထမဆုံးအကြိမ်ထွက်လာတဲ့သမ္မတထရမ့်ကအကြမ်းဖက်မှုအန္တရာယ်တွန်းလှန်ရေးအတွက်သဘောထားချင်းတူညီတဲ့သူတွေနဲ့မဟာမိတ်ပြုလို့ရောင်းလဲပြောပါတယ်ဒါဟာမတူညီတဲ့ဘာသာတရားနဲ့ဂန္ဓနာကွဲပြားမှုတွေအကြားမတူညီတဲ့ယဉ်ကျေးမှုတွေအကြားကတိုက်ပွဲမဟုတ်ကြောင်းဒါဟာလူယဉ်ကျေးမှုကိုဖျက်ဆီးလိုတဲ့ရိုင်းစိုင်းနဲ့ရာဇဝတ်သားတွေနဲ့ယဉ်ကျေးတဲ့ဘာသာစုံကလူတွေနဲ့အဲ့ဒါကိုကာကွယ်လူသူတွေကြားကတိုက်ပွဲဖြစ်ကြောင်းပြောပါတယ်။မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ6နိုင်ငံကလူတွေကိုပြည်ဝင်ခွင့်ပိတ်ပင်ဖို့လိုလားနေတဲ့သမ္မတထရမ့်ကအမေရိကန်နိုင်ငံမှာသူပြောကြားတဲ့မိန့်ခွန်းတွေထဲမကြာခဏထည့်သွင်းပြောဆိုလေးရှိတဲ့အစွန်းရောက်အစ္စလာမစ်အကြမ်းဖက်သမားတွေဆိုတဲ့အငင်းပွားပွဲရာစကားလုံးကိုတော့သူ့ရဲ့မိန့်ခွန်းထဲမှာထည့်သွင်းပြောဆိုခဲ့ခြင်းမရှိပါဘူး။
အမေရိကန်ပြည်ထောင်စုသမ္မတဒေါ်နယ်ထရမ့်ဟာတနင်္ဂနွေနေ့ကရီယတ်မြို့မှာကျင်းပတဲ့ညီလာခံကိုတက်ရောက်လာတဲ့မွတ်စလင်ခေါင်းဆောင်တွေကိုအရေးကြီးတဲ့မိန့်ခွန်းတစ်ခုပြောကြားတာနဲ့အာရုံစိုက်နေချိန်မှာအိမ်တွင်းရေးဘက်မှာတော့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI အကြီးအကဲ James Comey ကိုယာတုကထုတ်ပြန်လိုက်တဲ့ကိစ္စနဲ့ထရမ့်ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးလုပ်ငန်းတွေဟာရုရှားနဲ့ဆက်နွယ်မှုတွေရှိတဲ့ဆိုတဲ့စုံစမ်းစစ်ဆေးမှုဆိုင်ရာစကားပြောဆိုဆွေးနွေးမှုသတင်းလွှဲနဲ့လွှမ်းမိုးနေပါတယ်။မေလ10ရက်နေ့ကရုရှားတန်တမန်နှုတ်နဲ့အင်ဖြူတော်တို့တွေ့ဆုံခဲ့ကြတဲ့အကြောင်းထရမ့်အစိုးရအဖွဲ့ကအဓိကတာဝန်ရှိသူနှုတ်ဖြစ်တဲ့နိုင်ငံရေးဝန်ကြီး Rex Tillerson နဲ့အမျိုးသားလုံခြုံရေးအကြံပေး HR McMaster တို့ကတွေ့ဆုံမျက်မြင်သူတွေကိုပြောကြားခဲ့ပါတယ်။အဲ့ဒီမတိုင်ခင်တရက်မှာပဲထရမ့်ကခိုမေးကိုယာတုကနေဖယ်ရှားခဲ့တဲ့အတွက်ဒါဟာသူရွေးကောက်ပွဲအနိုင်ရဖို့အထောက်အကူဖြစ်စေတဲ့မဲဆွယ်စည်းရုံးလုပ်ငန်းမှာရုရှားရဲ့နဲ့ပတ်သက်ဆက်နွယ်မှုရှိကောင်းရှိနိုင်တယ်ဆိုတော့ခိုမေးရဲ့စုံစမ်းစစ်ဆေးမှုတွေကသူ့ကိုဘလောက်ထိစိတ်အနှောက်အယှက်ဖြစ်စေတယ်ဆိုတာပြသနေတာဖြစ်ပါတယ်ရှင်။
စီးရီးယားနိုင်ငံကသဘုံအဖွဲ့တွေနောက်ဆုံးထိန်းချုပ်ထားတဲ့ Homes Care အတွင်းကယာနဲ့ချီတဲ့အတိုက်ခံသဘုံအဖွဲ့တွေနဲ့သူတို့မိသားစုဝင်တွေထွက်ခွာသွားကြတယ်လို့မျက်မြင်သက်သေတွေကပြောပါတယ်။စီးရီးယားနိုင်ငံအနောက်ဘက်ပိုင်းမှာရှိတဲ့ဒီမြို့ဟာသမရဘာရှာအယ်အာဆတ်ကိုဖျောက်ချနိုင်ရေးအတွက်တိုက်ပွဲဝင်နေတဲ့အတိုက်ခံအင်အားစုတွေရဲ့မြို့တော်တပ်ဖွဲ့နှစ်အတန်းကြာတည်ရှိနေကြတာပါ။မြို့အတွင်းကနေနောက်ဆုံးထွက်ပြေးကြသူတွေကိုတင်ဆောင်သွားတဲ့ဘတ်စကားဟာဝေယမြို့ကနေတနင်္ဂနွေနေ့ကထွက်ခွာသွားကြပြီဖြစ်ပြီးဒါဟာအစိုးရကိုတော်လှန်သူတွေနဲ့သူ့ရဲ့လက်နက်တွေအားလုံးသူတို့ရဲ့လက်နက်တွေအားလုံးမရှိကြတော့ဘူးလို့ Homes Data အုပ်ချုပ်ရေးမှူးတလားဘာရာစီကသတင်းတော့ဒီကိုပြောပါတယ်အစိုးရလုံခြုံရေးတပ်ဖွဲ့တွေဒီဒေတာကိုရောက်လာမှာဖြစ်ပြီးအင်ဂျင်နီယာတွေကလည်းမြေမြုံမိုင်းတွေနဲ့တခြားပောက်ကွဲစေတဲ့အရာတွေကိုရှင်းလင်းကြမှာဖြစ်ကြောင်းအုပ်ချုပ်ရေးမှူးဘာရာစီကအစိုးရပိုင်းစာနာသတင်းကိုပြောပါတယ်ဒါဟာမြို့ပြဒေတာကနေဒုတိယအကြိမ်မြောက်အစုလိုက်အပြုံလိုက်ထွက်ခွာသွားကြတာဖြစ်ပြီးတူရကီနယ်ဆက်မှာရှိတဲ့သဘုံအဖွဲ့တွေထိန်းချုပ်ထားတဲ့ဒေတာကိုစီးရီးယားအစိုးရရဲ့အာမခံချက်နဲ့တော်လှန်ရေးသဘုံအဖွဲ့တွေဘေးကင်းစွာထွက်ခွာနိုင်ရေးရုရှားနိုင်ငံကကြားဝင်ဆောင်ရွက်ပေးပြီးခဲ့တဲ့နောက်မှာအခုလိုထွက်ခွာသွားကြတာဖြစ်ပါတယ်
လူသေဆုံးမှုတွေထိဖြစ်ခဲ့တဲ့ဖျားချောင်းသုံးချောင်းဘုံခွဲမှုမှာပါဝင်ပတ်သက်ခဲ့တယ်လို့ဆွဆွဲခံရသူ48ဦးကိုစစ်ခုံရုံတင်စစ်ဆင်မှုတွေလုပ်ခဲ့တယ်လို့အီဂျစ်အာဏာပိုင်တွေကပြောပါတယ်။ဧပြီလနဲ့ဒီဇင်ဘာလအတွင်းဖျားချောင်းတွေကိုပြစ်မှတ်ထားတဲ့အသေးခံဘုံခွဲမှုတွေဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့အစ္စလာမစ်စစ်သူကြအဖွဲ့ကပြောပါတယ်။ဆွဆွဲခံရတဲ့တန်တရားရှိသူတွေဟာတိုက်ခိုက်မှုတွေလုပ်နိုင်ဖို့အတွက်ကိုင်ရိုနဲ့တောင်ပိုင်းပြည်နယ်ခီနာတွေမှာအကြမ်းဖက်အဖွဲ့ခွဲလေးတွေကိုဖွဲ့စည်းခဲ့တယ်လို့အီဂျစ်အစိုးရရှင်းတွေကပြောပါတယ်။ဒီဇင်ဘာလမှာကိုင်ရိုမြို့ဘုံခွဲတိုက်ခိုက်ခံရတယ်လို့ဧပြီလအတွင်းမှာလည်းတန်ထာနဲ့အလက်ဆန်ဒရီးယားတွေမှာရှိတဲ့ကော့ပတစ်ခရစ်ယာန်ဘုရားကျောင်းတွေတိုက်ခိုက်ခံခဲ့ရပါတယ်တိုက်ခိုက်မှုအတွင်းလူပေါင်း80ကျော်သေဆုံးခဲ့ရပါတယ်ရှင
် UAE ဗီရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနေဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1500ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ယူအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျ။မြန်မာနိုင်ငံကို၄ရက်ကြာရောက်ရှိနေတဲ့တရုတ်ရေတပ်ဟာမြန်မာရေတပ်နဲ့တနင်္ဂနွေနေ့ကပထမဆုံးချင်းပူးတွဲစီရေးလေ့ကျင့်ခဲ့ပါတယ်။မြန်မာရေတပ်နဲ့ပူးတွဲစီရေးလေ့ကျင့်ခဲ့တဲ့တရုတ်ရေတပ်အုပ်စုမှာဖြစ်တင်မောချုံချုံဒုံးကျည်တပ်အမြန်မောင်းနေနိုင်တဲ့အဆောင်စစ်သင်္ဘောဂျင်ဇူးနဲ့ထောက်ပံ့ရေးရည်ရင်6ဟုစတဲ့ပြည်တွင်းပြစ်စစ်သင်္ဘော3စင်းပါဝင်ပြီးအဲ့ဒီသင်္ဘောတွေဟာတနင်္ဂနွေနေ့မှာပဲမြန်မာနိုင်ငံကနေပြန်လည်ထွက်ခွာသွားကြပြီလို့တရုတ်အစိုးရပိုင်း Global Times သတင်းမှာဖော်ပြထားပါတယ်။တရုတ်ရေတပ်ကစစ်သင်္ဘောတွေဟာနှိပညာပိုင်းအရာခင့်မိပြီးစောင့်ရှောက်ရေးစီးရေးလက်ကျင့်မှုနဲ့ကင်းလဲတဲ့နေရာတွေမှာအသုံးဝင်ကြောင်းနဲ့မြန်မာရေတပ်ကဒီပူးတွဲစီးရေးလက်ကျင့်မှုမှာပါဝင်ခဲ့တဲ့ F-11 အောင်စရာနဲ့UMS အနော်ယထာ771တို့ဟာလည်းမြမရေတပ်ရဲ့အထင်ကရသင်္ဘောတွေဖြစ်တယ်လို့ဘေကျင်းမြို့အခြေစိုက်ရေတပ်ဆိုင်ရာကြွန့်ကျင်သူလီဂျီပြောတာကိုကိုကာဘီ Global Times ထဲမှာဖော်ပြထားပါတယ်။ပူးတွဲစေလီဂျီမှုတွေအတွင်းရေတပ်သင်္ဘောတွေတန်းစီခုံပေါင်းတာအချင်းချင်းဆက်သွယ်တာနဲ့ပူးတွဲရှာဖွေကယ်ဆယ်ရေးတွေလှုပ်ဆောင်တာတွေပါဝင်မဲ့အကြောင်းတရုတ်မျိုးသားကာကွယ်ရေးဌာနပြောခွင့်ရဝူချန်းကစနေနေ့မှာပြောကြားခဲ့တယ်လို့ဆိုပါတယ်။ဒါဟာတရုတ်ရေတပ်အနေနဲ့အိုရှန်နီးယားလို့ခေါ်တဲ့သမုဒ္ဒရာအတွင်းကကျွန်းကြီးကျွန်းငယ်တွေအပြင်အာရှဥရောပနဲ့အာဖရိကတိုက်တို့မှာရှိတဲ့တိုင်းပြည်20ကိုရပ်ပေါင်း180ကြာချစ်ကြည်ရေးတွားရောက်တဲ့ခီးစဉ်ရဲ့တစိ့တဒေတာလည်းဖြစ်ပါတယ်။တရုတ်ရေတပ်သင်္ဘောအုပ်စုဟာဖိလစ်ပိုင်ဗီယက်နမ်နဲ့မလေးရှားနိုင်ငံတွေကိုတွားရောက်ခဲ့ပြီးဖြစ်ပြီးမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကိုခီးဆက်နေတာဖြစ်ပါတယ်။တရုတ်နိုင်ငံမှာမေလ14ရက်ကနေ15ရက်နေ့ထိကျင်းပခဲ့တဲ့ Belt and Road လို့ခေါ်တဲ့ခေတ်သစ်ပိုလမကြီးစီမံကိန်းအပြီးတရုတ်သမ္မတရှီကျင်းပင်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်တို့တွေ့ဆုံအပြီးသတင်းတပတ်အကြာမှာဒီပူးတွဲစီရေးလက်ချက်မှုပြုလုပ်ခဲ့တာလည်းဖြစ်ပါတယ်။
တရုတ်နိုင်ငံကကမ္ဘာကထပြုအစိုးတင်သွင်းထားတဲ့ One Belt One Road ကိုကမ္ဘာလမ်းမကြီးစီမံကိန်းနဲ့ရှင်ပြိုင်ပြီးအိန္ဒိယနဲ့ဂျပန်တို့ကဒံပြန်မဟာဗျူဟာမြောက်စီမံကိန်းတစ်ခုလုပ်ဖို့စီစဉ်နေပါတယ်။အထူးသဖြင့်အာရှအာဖရိကနဲ့အရှေ့လယ်ပိုင်းဒေသတွေအတွင်းရင်းနှီးမြှုပ်နှံမှုနဲ့ကုန်သွယ်ရေးတိုးမြှင့်လှုပ်ဆောင်ဖို့အတွက်အရေးပါတဲ့အခြေခံအဆောက်အအုံတွေတည်ဆောက်ဖို့ဒီဒံပြန်မဟာဗျူဟာမြောက်စီမံကိန်းကိုလုပ်ဖို့စီစဉ်တာဖြစ်ပါတယ်။မေလ22ရက်နေ့ကနေ26ရက်နေ့ထိအမန်ဒာဘဲမှာကျင်းပမယ့်ဒီအာဖရိကဖွံ့ဖြိုးရေးဘဏ် AFDB ရဲ့နှစ်ပတ်လည်အစည်းအဝေးမှာအဲ့ဒီအစီအစဉ်အကြံပေးကိုတင်သွင်းသွားဖို့ရှိပါတယ်။ဂျပန်နဲ့အိန္ဒိယတို့ရဲ့အစုဆက်စီးပွားရေးလုပ်ငန်းအတွက်လမ်းပြမြေပုံတစ်ခုပြင်ဆင်လှုပ်ဆောင်ဖို့ဂျပန်နိုင်ငံစီးပွားရေးကုန်သွယ်ရေးနဲ့ဆက်မှုလုပ်ငန်းဝန်ကြီးဌာနရဲ့ဌာနခွဲတစ်ခုဖြစ်တဲ့ဂျပန်ပြည်ပကုန်သွယ်ရေးအဖွဲ့အစည်း JETRO ကလုပ်ငန်းတာဝန်ခံအဖွဲ့တစ်ခုဖွဲ့စည်းထားပြီးလို့လည်းသတင်းတွေထွက်ပေါ်နေပါတယ်။မေလ14ရက်နေ့ကနေ16ရက်နေ့အထိတရုတ်နိုင်ငံဘေကျင်းမြို့မှာကျင်းပပြုလုပ်ခဲ့တဲ့ Belt and Road Forum ကမ္ဘာလမ်းမကြီးညီလာခံကိုစီမံကိန်းမှာပါဝင်တဲ့နိုင်ငံခေါင်းဆောင်တွေနဲ့အစိုးရတာဝန်ရှိသူ29ဦးတက်ရောက်ခဲ့ပါတယ်။တစ်နှစ်ကိုဒေါ်လာ150ဘီလီယံကုန်ကြမဲ့ဒီကမ္ဘာလမ်းမကြီးစီမံကိန်းတဲကိုနိုင်ငံပေါင်း68နိုင်ငံကပါဝင်လာနေပြီလို့လည်းတရုတ်နိုင်ငံကပြောပါတယ်။ဒါပေမဲ့အိန္ဒိယနိုင်ငံကတော့သူတို့ရဲ့အချုပ်အခြာအာဏာကိုပေးဆပ်ရမှာကိုမလိုလားတဲ့အတွက်ညီလာခံကိုမတက်ရောက်ခဲ့ပါဘူး။ဒီကမ္ဘာလမ်းမကြီးစီမံကိန်းရဲ့အဓိကအချက်တွေထက်ကတစ်ခုဖြစ်တဲ့ Kashmir ဒေသနဲ့ Pakistan နိုင်ငံကိုဖျက်ချော်ဖောက်လုပ်မဲ့အချက်ကိုအိန္ဒိယနိုင်ငံကမင်းနှမြို့တာဖြစ်ပါရဲ့ရှင်
။မြောက်ကိုရီးယားကတင်းငွေနေ့မှာနောက်ဆုံးပြုတ်လိုက်တဲ့ပက်ထင်တာဒုံးကြီးဆန်းသက်ပြုတ်လို့မှုကြောင့်ကုလသမဂ္ဂလူညွန်ရေးကောင်စီကအင်္ဂါနေ့မှာအရေးပေါ်ဆွေးနွေးပွဲကျင်းပဖို့စီစဉ်ထားပါတယ်။အဲ့ဒီဆွေးနွေးပွဲကိုအမေရိကန်ပြည်ထောင်စုတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကခေါ်ယူခဲ့ခြင်းဖြစ်ကြောင်းကုလသမဂ္ဂဆိုင်ရာအူရုဂွေးနိုင်ငံသားမကြီးကပြောပါတယ်။မြောက်ကိုရီးယားကတောင်ပိုင်းပျုံကန်းခရိုင်အတွင်းကနေတင်းငွေနေ့မွန်လွဲပိုင်းကအဲ့ဒီပက်တင်တာဒုံးကြီးကိုပြုတ်လိုက်တာမှာကီလိုမီတာ900လောက်အထိရောက်သွားခဲ့ပြီးနောက်ပိုင်းမှာဂျပန်ပင်လယ်အတွင်းကျသွားခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။မ မြောက်ကိုရီးယားကနောက်ထပ်ရန်လိုတဲ့လုပ်ရက်တွေပြုလုပ်လာမယ့်အရေးလက္ခဏာတွေကိုသူတို့အနေနဲ့စောင့်ကြည့်နေကြောင်းနဲ့စီရေးအရာလည်းအစ်အနေထားမှာရှိနေကြောင်းတောင်ကိုရီးယားပူးတွဲစီးဥစည်းချုပ်များရဲ့အကြီးအကဲကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။တောင်ကိုရီးယားအနေနဲ့နျူကလ িয়ার တိခါမှာခင်ဗျာမြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်တည်ဆောက်မှုအစီအစဉ်တွေကိုရပ်တန့်ဖို့သတိပေးတဲ့အနေနဲ့ရောမြောက်ကိုရီးယားကအစောပိုင်းကပြုလုပ်ခဲ့တဲ့ဒုံးကျည်စမ်းသပ်ပြုလုပ်မှုတွေကိုလက်တုံ့ပြန်တဲ့အနေနဲ့ရောအမေရိကန်ရေတပ်တိုက်ခိုက်ရေးအုပ်စုတစ်ခုကိုကိုရီးယားကျွန်းဆွယ်ကိုသမ္မတဒေါ်နယ်ထရမ့်ကဆေလွတ်ခဲ့ပါတယ်။
မြန်မာနိုင်ငံအခြေစိုက်လက်နက်ကိုင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ Arakan Army တပ်ဖွဲ့ကြောင့်အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်မြန်မာနိုင်ငံကလာတဲ့လူဦးရေ300နီးပါးအိန္ဒိယမီဇိုရန်ပြည်နယ်ထဲကိုထွက်ပြေးခိုလုံခဲ့ကြရတယ်လို့ The New India Express သတင်းဌာနမှဖော်ပြထားပါတယ်။အိန္ဒိယကာကွယ်ရေးဘက်ကလာတဲ့သတင်းအမြင်အရဒီလူတွေဟာတောက်ကြာနဲ့မှထွက်ပြေးဝင်ရောက်လာခဲ့ကြတာဖြစ်ပြီးရွာတွေကအမျိုးသားတွေကိုတော့ Arakan Army တပ်ဖွဲ့ကဖမ်းဆီးထားတယ်လို့မေလ22ရက်နေ့ထုတ် India Express သတင်းဌာနကဆိုပါတယ်။မီဇိုရန်တောင်ဘက်ကျမ်းမှာမြန်မာနိုင်ငံကလူတစုတောက်ကြာနဲ့မှထွက်ပြေးဝင်ရောက်လာတာဖြစ်တဲ့အကြောင်းဒေသခံအာဏာပိုင်တွေစီကနေတည်င်းအချက်လက်ရရှိပြီးနောက်စစ်ဆေးမင်းမြတ်မှုတွေလုပ်ဖို့အတွက်ထွက်ပြေးဝင်ရောက်လာတဲ့ဒီရွာတွေစီကိုအဖွဲ့တွေစီလို့ပြီးတော့ဒုက္ခသည်တွေနေရာကျော်ရောက်ရှိလာပြီးတော့ဒီနောက်တစ်ရွာမှာ90ဦးကိုတွေ့ခဲ့ရတယ်ဆိုတာကိုအစိုးရတည်င်းဌာနကပြောပါတယ်ရှင
်ထိတ်တန့်ရောက်တဲ့တင်းတွေကိုကိုဇော်ဝင်းနိုင်တဲ့ရှားဖောင်တို့ပြောပြတော့ခဲ့ကြတာဖြစ်ပါတယ် VOE American တန်ကမနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့တင်းလွာတပုတ်နဲ့အရင်ဦးဆုံးတင်ဆက်ပေးပါမယ်မြမကြီးငင်းငယ်ကြီးကိစ္စနဲ့ပတ်သက်တဲ့တင်းမှာ27ရာစုပင်လုံးညီလာခံမှာအလုံးတန်းတူပါဝင်နိုင်ဖို့အတွက်အလားအလာမရှိသေးတဲ့အပေါ်ညီလာခံကိုအပြည့်အဝထောက်ခံဖို့နဲ့ယုံကြည်ဖို့နှဲပါလာတဲ့အကြောင်းတိုင်းဒေသလူမျိုးစုခေါင်းဆောင်တွေကပြောပါတယ်လက်နဲ့အင်အားကိုအဓိကမထားဘဲနိုင်ငံရေးအရာတွဲဆုံဆွေးနွေးဖြေရှားမယ်ဆိုရင်ညီညာရေးရဖို့ကပိုးပြီးတော့လွယ်ကူဖို့ရှိတဲ့အကြောင်းမြန်မာနိုင်ငံရေးအခက်ခတ်သူအချို့ကလည်းသုံးသပ်ကြပါတယ်။မေလ24ရက်နေ့မှာကျင်းပမယ့်ဒုတိယကြိမ်27ရာစုပင်လုံးညီလာခံအပေါ်ပြင်ပမှာရှိတဲ့တိုင်းဒေသအဖွဲ့အစည်းတွေနဲ့အခက်ခတ်တွေရဲ့သုံးသပ်ချက်တွေကိုမတ်အင်ဂျင်နီယာစုစည်းတင်ပြပေးပါလိမ့်မယ်ခင်ဗျာ။
27ရာစုပင်လုံးညီလာခံကျင်းပတော့မယ်ရပိုင်းအလို့အထိပါဝင်သင့်ပါဝင်ထိုက်တဲ့အဖွဲ့အစည်းအားလုံးတက်ရောက်ဖို့အလားအလာနည်းနေတဲ့အပေါ်မှာငြိမ်းချမ်းရေးအတွက်မျှော်လင့်ချက်တွေကင်းဝေးနေစေပဲလို့တိုင်းသာအဖွဲ့အစည်းတွေကပြောပါရယ်အစိုးရဘက်ကတိုင်းသာလက်နက်ကိုင်အဖွဲ့အစည်းတွေကို NCA အဖြစ်ခန့်ရစဲရေးစာချုပ်မှုအရာခွဲခြားကန့်သတ်ပြီးညီလာခံတက်ဖို့ဖိတ်ခေါ်တာဟာငြိမ်းချမ်းဖြစ်စဉ်ကိုပိုးပြီးထိခိုက်စေတယ်လို့အပြုသဘောမဆောင်ဘူးလို့ American ပြည်ထောင်စုအခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကမ်ဆန်းကပြောပါတယ်
သူတို့ကိုဒီလိုဖယ်ချန်ထားတာငြိမ်းချမ်းရေးအတွက်တိုးတက်မှုရှိလာမလားဆိုရယ်မေကွန်းမှာအတန်းရင်သားရဲ့ကိစ္စဝဝကိုဒီလိုတချို့ကိုနှိမ်ထားမှတချို့ကတော့ပေါင်းပေါင်းဆက်ဆံတဲ့ဟာတွေကအဲ့ဒါတွေကအကုန်လုံးအတွက်အပြုတ်သဘောဆောင်လာမလားပြည်ထောင်စုတက်ဖို့အကျိုးအတက်ရောက်မှုရှိမလားဆိုတာတရားတွေကိုအစိုးရလေးလေးနဲ့စဉ်းစားတင်တာပေါ့ NCO မထိုးသေးသူမြေပြင်ခြေနေတွေကိုပိုတိုးတက်ဖို့ကြိုးစားမဲ့အခြေအနေတွေကိုပဲအပြုတ်သဘောမဆောင်ဘဲနဲ့လုံရက်တွေကကျွန်တော်အများကြီးတွေ့နေရတယ်အဲ့လိုဆိုတော့အကုန်လုံးဖြည့်ရှင်းချင်တယ်အကုန်လုံးကိုချုပ်ငင်းချင်တယ်ဆိုတော့တကယ်ကိုအပြုတ်သဘောဆောင်တဲ့ဒီဆက်ဆံမှုတွေလုံးတက်ပါလို့ကျွန်တော်ချင်မြင်ယူဆပါတယ်ဗျာ
ဒါဆိုရင်တိုင်းနာလက်နက်ကိုင်ဖွဲ့တွေဘက်ကရောတကယ်ပဲငြိမ်းချမ်းရေးလိုလားသလားတကယ်ပဲအပြစ်ခက်ရစဲရေးကိုလိုလားသလားဆိုတော့တစ်ဖက်ကမေးလာမယ်မိကုံးအပေါ်မှာဘယ်လိုသက်သေပြနိုင်မလဲရှင
်တိုင်းရင်သားဘက်ကနေကတော့ဒီလောက်တောင်မှကိုယ့်ကိုတိုက်နေခိုက်နေဒီလောက်တောင်မှမတန်တဆတဲ့အာတုံးပြီးမှတိုက်နေတာတဲ့ကိုဒီတိုင်းပြည်ကိုအတူတကွတန်နေခြင်းနဲ့ဆက်လက်ပြီးမှငြိမ်းချမ်းရေးကလမှုတွေရောပုံမှန်တုံ့ပြန်နေရဆိုတာကတကယ်ကိုလိုလားလို့ပဲလို့ပဲကျွန်တော်ကထင်ပါတယ်။ဘာလို့မလိုလားဘူးဆိုတော့ဆက်လက်ဆွေးနွေးဖို့တွေကတော့ဘယ်သူမှလက်ခံမှာမဟုတ်ပါဘူး။တိုင်းရင်းသားပြည်တောင်းဆိုတာဥမာ NCA မဖြစ်ဘူးဆိုရင်ရောကဲဥမာ UNSC ဆိုရင်ကိုယ့်ချက်ကိုတောင်းဆိုတယ်။ကိုယ့်ချက်ကိုရောမပေးဘူးဗျ။မပေးဘူးဆိုတော့တခြားနီးလာနဲ့ဘယ်လိုငြိမ်းချမ်းရနိုင်မလဲဆိုတာဟာတွေကပုံမှန်ဒီလိုလမ်းစချနေတဲ့ဟာတွေကကျွန်တော်အမြင်ကတော့ငြိမ်းချမ်းရေးကိုလိုလားတယ်လို့ကပြောလို့ရပါတ
ယ်။ UWSA ဝပြည်သွေးစည်းညီညွတ်ရေးအဖွဲ့မိုင်းလာKIA ကချင်လွတ်လပ်ရေးအဖွဲ့ RCSS SSA မြောက်ပိုင်းရှမ်းပြည်တပ်မတော်အပါအဝင်တိုင်းသားလက်နက်ကိုင်ခုနှစ်ဖွဲ့စုဖွဲ့ထားတဲ့မဟာမိတ်အဖွဲ့ကတော့အခုကျင်းပမယ့်ဒုတိယအကြိမ်27ရာစုပင်လုံးညီလာခံအောင်မြင်ဖို့ဆိုရင်လက်ရှိဖြစ်နေတဲ့တိုက်ပွဲတွေကိုရပ်တန့်ဖို့လိုအပ်ပြီးအစိုးရတပ်မတော်နဲ့သူတို့မဟာမိတ်အဖွဲ့၃ပွင့်ဆိုင်အမြန်ဆုံးတွေ့ဆုံဆွေးနွေးဖို့လိုအပ်ကြောင်း မကြခင်ရပိုင်းအတွင်းကသဘောထားထုတ်ပြန်ထားပါတယ်ဒီအပေါ်မှာမြန်မာနိုင်ငံရေးအကဲခတ်ဒေါက်တာတင့်ဆွေကတော့အခုလိုသုံးသပ်ပါတယ
်လက်ရှိတာဝန်ရှိတဲ့လက်ရှိအစိုးရလက်ရှိဖွဲ့စည်းပုံအရတာဝန်ယူထားတယ်ဆိုတဲ့တက်မတော်နောက်တစ်ခါတိုင်းသားအင်အားစုတွေတုံတုံဖလဲဟာသူစိုးရင်ချက်သူမြန်မာချက်နဲ့သူအကျိုးစီးပွားသုံးမျိုးပေါ့နော်သုံးဘွဲ့လုံးမှာသုံးမျိုးစီရှိကြတော့မတူတာကတော့မဆန်းဘူးလို့ကျွန်တော်ယူဆတယ်သောတိုင်းပြည်ရဲ့အကျိုးကိုမြုပ်ကိုပြီးတော့အလုံးကနေပြုသားပြင်သားတဲ့အနေအားဖြင့်ဟလာဆွေးနွေးညှိနှိုင်းမှုကိုဦးတည်တဲ့လမ်းကြောင်းပေါ်ကိုတွားကြလို့ရှိရင်တော့ဒီတဲ့ဒီအဆင်ပြေမယ်လို့ယူဆတယ်။အဲဒီလိုပြောရတာလဲဒီသုံးသုံးဖလဲဟာဒီကိစ္စတွေသူတို့အကုန်လုံးနားလဲကြပြီးသားဖြစ်တယ်။ခက်နေတာကမတူတာကအခြေခံအကျိုးစီးပွားနဲ့အနာကမျှော်မှန်းချက်တွေမတူကြတာဖြစ်တဲ့တွေ့ဆွေးနွေးညှိနှိုင်းပွဲမှာပဲအဲ့လိုမတူတာတွေဖြည့်ရှင်းကြရင်တော့ကဟိုအလားအလာကောင်းပါမယ်သို့တော့ခက်တော့ခက်သေးတယ်လို့ဟိုစိတ်မကောင်းသွားနဲ့ဝေဖန်မှာပါပဲခင်ဗ
ျဟုတ်ကဲ့အဲ့တော့အားလုံးကတော့ဒီတွေ့ဆုံဆွေးနွေးရေးကိုပဲပြောနေကြပါမယ်လက်တွေ့မှာဖြစ်မလာသေးတာဘယ်လိုအခက်အခဲတွေရှိနေတယ်လို့သုံးသပ်ပါလဲရှင
်လက်နဲ့ရဲ့အင်အားလက်နဲ့ရဲ့စွာအားကိုဥတီခြင်းနဲ့ဥတီနေတဲ့အနေထားကိုလျှော့ပြီးတော့ဟလာတကယ်ကိုလူမျိုးကိုတိုင်းပြည်အကျိုးစီးပွားကိုဥတည်နိုင်လို့ရှိရင်တနည်းအားဖြင့်နိုင်ငံရေးအယူဆကိုပို့ပြီးဦးစားပေးနိုင်ရင်တော့ပိုလွယ်လိမ့်မယ်ကျွန်တော်ကတော့အခုအစီအစဉ်မှာတစုံတရာကတော့ရှိလာနိုင်တယ်လို့ယူဆပါတယ်အားလုံးကလည်းအဲ့လိုဖြစ်စေချင်ကြတယ်လို့ဟိုကျွန်တော်မြင်ပါတယ်ခင်ဗ
ျဒုတိယအကြိမ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုတော့၅ရက်တာကျင်းပမှာဖြစ်ပြီးဖွင့်ပွဲနဲ့ပိတ်ပွဲအတွက်အပြည့်ရဲ့စာချုပ်မှာလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေကခေါင်းဆောင်၄ယောက်အပြည့်ရဲ့လက်မှတ်ရေးထိုးမထားတဲ့အဖွဲ့တွေဘက်ကခေါင်းဆောင်၄ယောက်ကိုအစိုးရဘက်ကဖိတ်ကြားထားတယ်လို့သမရာယုံပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေးကပြောပါတယ်ရှင်
။မိုင်းအင်ဂျင်နိုင်စူးစီးတင်ပြခဲ့တာဖြစ်ပါတယ်။အခုတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးကအစီအစဉ်ကိုတင်ဆက်ပေးပါတော့မယ်။အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံနဲ့တက်တက်ကြွကြွဆက်ဆံနေစေဖြစ်ပြီးတော့အကူအညီတွေကိုလည်းရင်တိုင်းပဲဆက်ပြီးတော့ပေးနေတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တမ်မကြီးစကော့မာစီယာကပြောပါတယ်မြန်မာနိုင်ငံငြိမ်းချမ်းရေးရတာကိုအမေရိကန်ပြည်ထောင်စုအနေနဲ့မြင်တွေ့ကျင်ပြီးတော့ကူညီနိုင်တဲ့အပိုင်းကနေပြီးတော့လည်းကူညီနေတယ်လို့လည်းပြောပါတယ်စစ်ဖက်ဆက်ဆံရေးကိုပြန်ပြီးတော့စတင်နေပြီပဲစစ်လက်နဲ့ရောင်းချတာမျိုးတော့မလုပ်နိုင်သေးဘူးလို့လည်းဆိုပါတယ်တမ်မကြီးစကော့မာစီယာကမေလ17ရက်နေ့ကရန်ကုန်မြို့တမ်မကြီးရဲ့နေအိမ်မှာကိုကျော်ကျော်သိန်းတွေ့ဆုံမေးမြန်းထားတာကိုနားဆင်ကြပါခင်ဗျာ
Jesus Demare for giving me the chance for this moment.
Happy to do it. Thank you.
First of all, you did interview.
တမတ်ကြီးနဲ့ကျွန်တော်တို့ဌာနတွေ့ဆုံမိမျက်နှာဒီဒီချိန်ဟာ3လအတွင်းဒုတိယအချိန်မှာပထမတစ်ချိန်တုန်းကအမေရိကန်မှာဆွေးဝါးသည့်တက်တာ1လလောက်ပဲရှိပါသေးတယ်။အခုတော့3လလောက်ရှိသွားပါပြီ။ဆိုတော့အမေရိကန်ဆွေးဝါးသည့်ရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒကိုကျေးဇူးပြုပြီးပြောပြပေးပါလား။မူဝါဒပြောင်းသွားပါသလား။ပို့ပြီးတက်ကြွလာပါသလား။ဒါမှမဟုတ်တခြားနိုင်ငံတွေတခြားကိစ္စတွေထက်အာရုံစိုက်မှုလျော့သွားပါသလားခင်ဗျာ။
No, the policy really hasn't changed. In fact, the national security.
မူဝါဒကတကယ်တမ်းပြောင်းမသွားပါဘူး။မြန်မာမျိုးသားလူညုံရေးအကြံပေးပုဂ္ဂိုလ်ဟာပြီးခဲ့တဲ့သတင်းပတ်ကပဲအမေရိကန်ကိုတွားရောက်ပြီးတော့နိုင်ငံခြားရေးဝန်ကြီးအပါအဝင်တခြားတောင်ရှိသူတွေနဲ့တွေ့ဆုံခဲ့ပါသေးတယ်။မြန်မာလူထုနဲ့မြန်မာနိုင်ငံအတွင်းကူပြောင်းရေးကြိုးပမ်းမှုတရလုံးကိုဆက်ပြီးတော့အားပေးသွားမယ်ဆိုတော့ကျွန်တော်ရဲ့ခိုင်မာတဲ့တန်တိထံကိုသူတို့ကထပ်ပြီးတော့အာမခံပြောခဲ့ပါတယ်။ဆက်ဆံရေးဘယ်လောက်အရေးကြီးတယ်မြန်မာနိုင်ငံအောင်မြင်တာကိုကျွန်တော်တို့ဘယ်လောက်တောင်မြင်ချင်တယ်ဆိုတာကိုအလေးထားပြောခဲ့ပါတယ်။ဆိုတော့ဒါကမပြောင်းလဲပါဘူးကျွန်တော်တို့ဆက်ပြီးတော့တက်တက်ကြွကြွလုပ်နေသေးပါဒီ2019ဘန်တာနှစ်ကြံတဲ့ကာလမှာအစိုးရအသုံးစီကိုကွန်ကရစ်လွှတ်တော်ကအတီးပြုတ်ပေးလိုက်တာကျွန်တော်တိတ်ကိုကျေနပ်ပါတယ်ဒီတန်းမှာမြန်မာနိုင်ငံအတွက်ကျွန်တော်တို့ရဲ့အရေးပါတဲ့အထောက်ပံ့ကိုဒီတိုင်းဆက်ထားပြီးတော့ဖျက်တောက်တာမရှိပါဘူး Peace ကိုငြိမ်းချမ်းရေးလှုပ်အားပေးအစီအစဉ်ကိုစလုပ်နေပါပြီ
And we're going to keep building it
Okay that's a good news as the budget and the assistance program
အသုံးစရိတ်နဲ့အကူအညီတွေအစီအစဉ်တွေငွေတိုင်းဆက်ရှိသွားမယ်ဆိုတာသတင်းကောင်းပါပဲမေလ၄ရက်နေ့တုန်းကနေပြည်တော်မှာတပ်မတော်ကောင်ရေးဦးစီးချုပ်လူမှုဖူလုံရေးကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဌာနဝန်ကြီးမောင်တော်အဖြစ်ပြည့်စုံစမ်းစစ်ဆေးရေးကော်မရှင်တွင်ရမှုဗဟိုဘဏ်ဥက္ကဋ္ဌတွေနဲ့တာဝန်ကြီးတွေ့ဆုံခဲ့ပါတယ်အဲ့ဒီတွေ့ဆုံပွဲတွေမှာအဓိကဘာတွေဆွေးနွေးခဲ့တယ်ဆိုတာပြောပြနိုင်မလားခင်ဗျာ
Sure. Yeah, I go to Naypyidaw almost every week and meet with a range of government officials or members of parliament. really to talk about
အကြောင်းအရာမျိုးစုံကိုဆွေးနွေးဖို့အတွက်နေပြည်တော်ကကျွန်တော်သတင်းပတ်စင်တိုင်းလို့တွားပြီးတော့ဆိုရတာဝန်ရှိသူတွေတို့တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံပါတယ်အများတန်းလို့အောင်ဆိုင်ပြောဆိုတာကတော့မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးကိုအပေးပံ့ပိုးဖို့မြန်မာနိုင်ငံနဲ့ဘယ်လိုဆက်ပြီးတော့လက်တွဲလှုပ်ဆောင်နိုင်မယ်နိုင်ငံဆက်ဆံရေးကိုဘယ်လိုဆက်ပြီးတော့တည်ဆောက်မယ်ဆိုတာတွေပါတန်တမန်ကင်းပြောဆိုတာတွေအပေါ်မှာအသေးစိတ်တော့ကျွန်တော်မပြောချင်ပါဘူးဒါပေမဲ့ဥပမာအားဖြင့်ဘူပန်ဥက္ကဋ္ဌနဲ့ဆိုရင်စီးပွားရေးကိစ္စဘန်လုပ်ငန်းကိစ္စလိုကိစ္စတွေကိုပြောပြပါတယ်တိတ်ကိုလက်တွဲလှုပ်ဆောင်ဖို့ကောင်းတဲ့လူမှုဖူလုံရေးဝန်ကြီးနဲ့ကတော့တဘာဝဘေးအန္တရာယ်တွေကိုမြန်မာနိုင်ငံအနေနဲ့ရင်ဆိုင်နိုင်စွမ်းရှိဖို့ရာသူနဲ့သူ့ဝန်ကြီးဌာနကလှုပ်ဆောင်နေတာတွေလို့ကိစ္စတွေကျွန်တော်တို့ပြောပြပါတယ်။မောင်တော်အဖြစ်ပြက်စုံစမ်းစစ်ဆေးရေးကော်မရှင်အတွင်းမှုနဲ့ဆိုရင်ကော်မရှင်ကမကြာခင်ထုတ်ပြန်မယ်လို့မျှော်လင့်ထားတဲ့စုံစမ်းစစ်ဆေးမှုအစဉ်ခံစားအကြောင်းကျွန်တော်မေးပါတယ်။ဒီပေါ်စိတ်ဝင်စားမှုအများပြားရှိနေပြီးတော့ဒါဟာပွင့်လင်းမြင်သာမှုနဲ့တာဝန်မှုရှိဖို့မြန်မာနိုင်ငံကကြိုးစားအားထုတ်နေတာရဲ့တစ်စိတ်တစ်ပိုင်းလည်းဖြစ်ပါတယ်။ကာကွယ်ရေးဦးစီးချုပ်နဲ့ကျွန်တော်အချိန်တော်တော်များများတွေ့ဝူးခဲ့ပြီးတော့ဒီတစ်ချိန်ကတော့ငင်းချမ်းရေးလုပ်ငန်းစဉ်အကြောင်းတွေပြောဆိုဖြစ်ပါလေဒီလုပ်ငန်းစဉ်အပေါ်မှာငင်းချမ်းရေးကိုဦးတည်တဲ့တိုးတက်မှုတွေရအောင်ဘယ်လိုဆက်လုပ်သွားမယ်ဆိုတဲ့အပေါ်သူ့ရဲ့အမြင်ကိုကျွန်တော်မေးခဲ့ပါလေ
ငင်းချမ်းရေးလုပ်ငန်းစဉ်အကြောင်းပြောတယ်ဆိုတော့လက်ရှိမြန်မာငင်းချမ်းရေးလုပ်ငန်းစဉ်တရက်လုံးမှာအမေရိကန်ရဲ့အခန်းကဏ္ဍကဘယ်လိုများရှိပါသလဲခင်ဗျာ
Well what we want is peace we want to see Myanmar achieve peace and
ကျွန်တော်တို့လိုချင်တာငြိမ်းချမ်းရေးပါမြန်မာနိုင်ငံငြိမ်းချမ်းရေးရတာကိုကျွန်တော်တို့မြင်ချင်ပါတယ်သက်ဆိုင်သူတွေအများကြီးပါနေပြီးတော့ပြိပက္ခဖြစ်နေတာတိတ်ကြနေပြီဖြစ်တာကြောင့်လုံလောက်တဲ့ယုံကြည်မှုမရှိတဲ့အတွက်ကြောင့်ကိုပဲဒါကခက်ခဲတယ်ဆိုတာကျွန်တော်တို့သိပါတယ်ဒါဟာမြန်မာလုပ်ငန်းစဉ်ဆိုတာကိုကျွန်တော်တို့စိတ်ထဲမှာအမြဲမှတ်ထားပါတယ်ဒါကြောင့်ကျွန်တော်တို့ဝင်ဆွက်ဖတ်တာမျိုးမလုပ်ချင်ပါဘူးဒါပေမဲ့တခါတလေနီလန်ပိုင်းအထောက်အကူပြုလာလို့ကျွန်တော်တို့ကူညီနိုင်တာတွေမှာကူညီပါတယ်ဥပမာ Federal Water နဲ့သက်ဆိုင်တဲ့ကိစ္စရပ်တွေဟာဘာတွေဆိုတာတွေကိုအဖွဲ့တွေနားလည်စေဖို့ကူညီပါတယ်ကျွန်တော်တို့မြင်တာကမြန်မာနိုင်ငံအနေနဲ့ငြိမ်းချမ်းရေးအတွက်အစဉ်ကြီးတစ်ခုကိုရအောင်လုပ်ဖို့ဒါဟာတကယ့်အခွင့်အလမ်းကောင်းတစ်ခုဖြစ်တယ်ဆိုတာပါဒါဟာခက်ခဲပြီးတော့တခါတလေမှအဖွဲ့တွေအနေနဲ့ကြောခိုင်းထွက်သွားဖို့လွယ်ကူတယ်ဆိုတာကျွန်တော်တို့သိပါတယ်ဒါပေမဲ့မြန်မာလူထုတကယ်ပဲငြိမ်းချမ်းစေဖို့အတွက်ဒီချိန်ဟာကြောခိုင်းမသွားဘဲနဲ့တန်ဓေဋ္ဌာန်နဲ့ကြိုးပမ်းမှုကိုနှစတိုးပြီးတော့လုပ်ရမယ့်အချိန်ဖြစ်တယ်လို့ကျွန်တော်တို့ထင်ပါတယ
် So that the people of Myanmar can really have peace.
စစ်ဘက်ချင်းဆက်ဆံရေးကရောလက်ရှိအခြေအနေမှာဘယ်လိုရှိပါသလဲခင်ဗျမြန်မာတပ်မတော်ကို Standard Army တစ်ခုဖြစ်လာစေဖို့အမေရိကန်အနေနဲ့အကူအညီပေးဖို့ရှိတာတွေလက်ရှိကူညီနေတာတွေကဘာတွေများရှိပါသလဲခင်ဗ
ျ Sure as you said we've lifted all the sanctions we did that last year the relationship with the military like most of what we're doing here is all aimed at trying to promote ongoing reform
ခင်ဗျပြောတဲ့အတိုင်းပါပဲတန်ခတ်ရေးယူမှုတွေအားလုံးကိုပြီးခဲ့တဲ့နှစ်ကကျွန်တော်တို့ရုတ်သိမ်းပြီးပါပြီစစ်ဖက်နဲ့ဆက်ဆံရေးကတော့ကျွန်တော်တို့ဒီမှာလုပ်နေတာအများစုလို့ပါပဲဆက်လုပ်နေတဲ့ပြည်ပြင်ပြောင်းလဲလုပ်ငန်းစဉ်ကိုစ조사ပြီးတော့အားပေးပံ့ပိုးဖို့ဒီမိုကရေစီပြည့်ဝပြီးတော့ငြိမ်းချမ်းသာယာဝပြောတဲ့နိုင်ငံတစ်ခုအဖြစ်မြန်မာနိုင်ငံအသွင်ကူးပြောင်းရေးဆက်လုပ်နေတာကိုကူညီဖို့ရည်ရွယ်ပါတယ်ဆိုတော့မြန်မာစစ်ဖက်နဲ့ကျွန်တော်တို့ထိတွေ့ဆက်ဆံပါတယ်အမေရိကန်နိုင်ငံဟာဝိုင်းဤပြည်နယ်ကိုမြန်မာစစ်ဖက်အရာရှိတွေခေါ်ပြီးတော့အစီအစဉ်တွေမှာပါဝင်စီတာမျိုးလို့လုပ်နေတာတွေတော်များများရှိပါတယ်စစ်ဖက်သာမကပါဘူးစစ်ဖက်နဲ့အရက်ဖက်တာဝန်ရှိသူတွေကိုအတူတွဲပြီးတော့ခေါ်ယူတာမျိုးလည်းမကြာခဏရှိပါတယ်။တဘောဘေးရန်တည်းရဲ့ကဲစေရေးကနေစစ်ဖက်အရက်ဖက်ဆက်ဆံရေးအထိအကြောင်းအရာမျိုးစုံကိုဆွေးနွေးပြောဆိုကြပါတယ်။မကြာခင်ကဆိုရင်ပြိပခအချင်းမျိုးမှာသတင်းမီဒီယာနဲ့ဘယ်လိုဆက်ဆံလုပ်ကင်မဲဆိုတဲ့အစီအစဉ်မျိုးလုပ်ခဲ့ပါတယ်။အဲ့ဒါဆိုရင်စစ်ဖက်တစ်ခုရဲ့အတွက်မဟုတ်ဘဲနဲ့စစ်ဖက်ကလည်းပါဝင်ခဲ့တာပါ။မကြာခင်ကပဲစစ်တမောတစ်စင်250အတွင်းပထမဆုံးချိန်လာခဲ့ပါတယ်။ဆိုတော့တင့်တော်တဲ့နေပယ်ရူမှာစစ်ဖက်နဲ့ပူးပေါင်းဆောင်ရွက်ဖို့ဆက်ပြီးတော့ဆန်းစစ်နေပါတယ်။နားလည်မှုတိုးမြင့်ဖို့တောင်မှအရက်ဖတ်ထိန်းချုပ်မှုအောက်မှာရှိတဲ့မြန်မာနိုင်ငံမှာရေးပါပြီးတော့အထူးလေးစားခံရတဲ့အဖွဲ့အစည်းအဖြစ်ဆက်ရှိနေဖို့ဥတီလှုပ်ဆောင်တဲ့နေရာမှာနောက်ထပ်တိုးတက်မှုရအောင်အားပေးဖို့ဖြစ်ပါတယ
်။ရခိုင်ရှမ်းနဲ့ကချင်ဒေသတွေမှာကုလသမဂ္ဂအချက်အလက်စုံစမ်းရှာဖွေရေးအဖွဲ့လှုပ်ဖို့ကိစ္စကိုအမေရိကန်ကလည်းထောက်ခံခဲ့ပါတယ်။မြန်မာဆိုရကတော့ဒါကိုပယ်ချထားပါတယ်။တမန်ကြီးစိတ်ပြတ်မိပါသလားခင်ဗ
ျ Well,We've been saying from the beginning that whenever you have conflict, it's important that there be a fair, independent, credible investigation.
ပြိပခါရှိလာတဲ့အခါတိုင်းမှာမျှတပြီးတော့လွတ်လပ်တဲ့ယုံကြည်ရလောက်တဲ့စုံစမ်းစစ်ဆေးမှုတစ်ခုလုပ်ဖို့အရေးကြီးတယ်ဆိုတာကိုအစောပိုင်းကတည်းကကျွန်တော်တို့ပြောလာတာပါ။ပုံဝင်လင်းလင်းပြောရရင်နိုင်ငံတကာအတိုင်းအဝန်းကိုကျေနပ်စေဖို့မဟုတ်ပါဘူး။မြန်မာလူထုကျေနပ်စေဖို့ပါ။အချက်လက်တွေကဘာတွေဘယ်လိုဖြစ်ပျက်ခဲ့တယ်ဆိုတာမြန်မာလူထုသိတယ်မှာလေ။
ရှင်းနေကြီးဦးကိုနီနဲ့ပတ်သက်ပြီးမေးပြစီတမန်ကြီးသူ့ကိုပုဂ္ဂိုလ်ရေးရအထီးကဲမဲလို့ကျွန်တော်ယူဆပါတယ်
I did have the honor of knowing him
သူနဲ့ပတ်သက်လို့သူလှုပ်ခဲ့တာတွေနဲ့ပတ်သက်လို့သူလှုပ်ကြံခံရမှုနဲ့ပတ်သက်လို့ဒီလူသားမှုကိုစုံစမ်းစစ်ဆေးနေတာနဲ့ပတ်သက်လို့တစ်စုံလုံးပေါ်တမ္မတ်ကြီးရဲ့အမြင်ကိုသိပြစေ
Well first I think he did a lot of great work for his country
ပထမဆုံးကတော့သူ့နိုင်ငံအတွက်တကယ်အလုပ်တွေကိုသူလှုပ်ခဲ့တယ်လို့ကျွန်တော်ထင်ပါတယ်ရှေ့နေတူအဖြစ်ကောဒီမိုကရေစီကိုအခိုင်အမာထောက်ခံသူတူအဖြစ်နဲ့ပါတိတ်ကိုအရေးပါတဲ့ခန်းကဏ္ဍမှာပါဝင်ခဲ့တယ်လို့ကျွန်တော်ထင်ပါတယ်ပို့ပြီးတော့အာကောင်းတဲ့ငြိမ်းချမ်းတဲ့တာယာဝပြောတဲ့မြန်မာနိုင်ငံအဖြစ်တည်ဆောက်ဖို့ကြိုးစားသူတွေထဲမှာသူလည်းပါဝင်ပါတယ်ဒီလိုလူမျိုးအလုံလောက်ရှိတယ်ဆိုတာဘရော့မှမဖြစ်ပါဘူးသူတို့နိုင်ငံရှေ့ကိုတိုးတက်ဖို့တကယ်ကိုမြုံနံလှုပ်ဆောင်တဲ့ဒီလိုလူမျိုးတွေနိုင်ငံတိုင်းမှာရှိဖို့လိုပါတယ်ဆိုတော့ဒါဟာကြီးမားတဲ့ကြေကွဲပွဲဆုံးရှုံးမှုတစ်ခုပါတစုံတစ်ယောက်ကသူ့ကိုတတ်ဖို့ရွေးချယ်ခဲ့တာတိတ်ကိုစိုးရွားပါတယ်ဒီလိုရဟာသူနဲ့သူ့မိသားစုကိုသာမကဘဲနဲ့မြန်မာလူထုအတွက်ပါထိခိုက်စေပါတယ်သူအသက်ခံရတဲ့အပေါ်မှာစုံစမ်းစစ်ဆေးနေတာကျွန်တော်သိပါတယ်စာနယ်ဇင်းတွေမှာပါရာကလွဲပြီးတော့လဲနောက်ထပ်အချက်လက်ကျွန်တော်မှမရှိပါဘူးဒါပေမဲ့ကျွန်တော်ပြောရမယ်ဆိုရင်တော့သူလုံနေခဲ့တာတွေကိုဆက်လုံမဲ့လူတွေဒီနိုင်ငံမှာအများကြီးရှိတယ်ဆိုတာကျွန်တော်သိပါတယ်
မြန်မာနိုင်ငံတနိုင်ငံလုံးအနေနဲ့ပေါ့လေတာဝန်ရှိသူတွေဘိုင်းသာမကလူလူဘိုင်းကိုပါဆိုလိုပါတယ်ဒီနိုင်ငံဟာမတူကွဲပြားတဲ့ဘာသာတွေကြားယုံကြည်မှုတွေကြားဟန်ချက်ညီညွတ်စေဖို့နဲ့ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ဖို့ရာအလုံအလောက်အားထုတ်လှုပ်ဆောင်နေတယ်လို့တမ်းမှတ်ကြီးယူဆပါသလား
I would say in all countries including my country
ကျွန်တော်ပြောရမယ်ဆိုရင်ကျွန်တော်နိုင်ငံအပါအဝင်နိုင်ငံအားလုံးမှာဘာတွေပဲကျွန်တော်တို့လုပ်နေပါစေပို့ပြီးလှုပ်ဖို့အမြဲလိုအပ်ပါတယ်ဒါကမြန်မာနိုင်ငံအတွက်လည်းမှန်ပါတယ်မြန်မာနိုင်ငံအနေနဲ့ဆိုရင်ဟန်ချက်ညီညွတ်စေဖို့တိစောက်ခွင့်နှစ်ပေါင်းများစွာမရခဲ့တာကြောင့်နောက်ကျပြီးမှစတင်ရတာပါဟန်ချက်ညီညွတ်အောင်တိစောက်ဖို့ဆိုရင်တဦးနဲ့တဦးတိအောင်လှုပ်တာနဲ့စရမှာဖြစ်ပြီးတော့အတူတကွာလှုပ်ဆောင်ရပါလိမ့်မယ်လူတိုင်းဟန်ချက်ညီညွတ်အောင်နေရမယ်ဆိုပြီးတော့အစိုးရကညွှန်ကြားလို့မရတာကြောင့်ဒီတိုင်းနေရင်တော့ဖြစ်လာမှာမဟုတ်ပါဘူးအစိုးရပါဖို့လိုအပ်နေတာကတော့အသေးချပါဒါပြင်လူအဖွဲ့အစည်းဝင်အားလုံးပါဖို့လည်းလိုပါတယ်ဘာသာကွဲသူတွေကိုပဲဖြစ်ဖြစ်တိုင်းသားလူမျိုးစုတွေကိုပဲဖြစ်ဖြစ်ထိတွေ့ဆက်ဆံပြီးတော့တူဦးပေါ်တူဦးသိရှိနားလည်အောင်ပညာရေးနဲ့တက်ကြွစွာကြိုးပမ်းမှုတွေကလည်းတဆင့်လောက်ရပါလိမ့်မယ်ကျွန်တော်တို့နိုင်ငံဆိုရင်တိတ်ကိုကွဲပြားစုံလင်တဲ့နိုင်ငံပါဒီမိုကရေစီနိုင်ငံဖြစ်လာတာနှစ်ပေါင်း240ရှိပါပြီကျွန်တော်တို့ဆက်လုပ်နေရတော့မှာခီးရှည်ကြီးကိုဆက်ပြီးတော့တွားရပါဦးမယ်ဒါဟာဘယ်တော့မှမဆုံးတဲ့ရင်ဆိုင်မှုပါဒါပေမဲ့ကိုယ့်ရဲ့တာဝန်ယူမှုကဒီလိုကြိုးပမ်းမှုကိုအထောက်အကူဖြစ်စေတယ်ဆိုတာလူတိုင်းနားလည်ဖို့ကတိတ်ကိုအရေးကြီးပါဖြစ်လာဖို့အစိုးရကိုထိုင်ဆောင်နေอยู่မဟုတ်ပဲねအမေရိကန်မှာလိုပဲမြန်မာနိုင်ငံမှာလည်းလူတိုင်းရဲ့အခမ်းအနားရှိနေပါတယ
်ဒီကုန်းချုပ်အနေနဲ့မြန်မာနိုင်ငံရဲ့အပြောင်းအလဲတွေကိုဒီနှစ်ပိုင်းတွေအတွင်းတမ္မတ်ကြီးတွေ့ထားရပြီပါပြီနိုင်ငံရဲ့လက်ရှိအခြေအနေပေါ်တမ္မတ်ကြီးရဲ့ပုံကိုရေးအမြင်ဘယ်လိုရှိပါသလဲတပါတီအုပ်ချုပ်မှုအောက်စစ်ဖက်အုပ်ချုပ်မှုအောက်တွေမှာနှစ်ပေါင်းများစွာနေခဲ့ရပြီးတဲ့နောက်အခုဆိုရင်အကြမ်းသားအများစုပါတဲ့အုပ်ချုပ်ရေးဖြစ်နေပြီလို့ပြောနိုင်ပါတယ်နိုင်ငံရဲ့လက်ရှိအနေအထားပေါ်တမ်မတ်ကြီးဘယ်လိုယူဆပါသလဲ
I think first I'm very excited to be here because after so many years
ပထမဆုံးပြောချင်တာကတော့ဒီမှာတာဝန်ထမ်းရတာကျွန်တော်တိတ်ကိုစိတ်အားတက်ကြွပါတယ်နှစ်ပေါင်းများစွာကြာပြီးတဲ့နောက်ဒီတိုင်းပြည်ဟာကြီးမားတဲ့တိုးတက်မှုရဖို့အခွင့်အလမ်းရှိနေပါပြီဖြည့်ရှင်းရမယ့်ကိစ္စအတော်များများကိုလည်းရင်ဆိုင်နေရပါတယ်တချို့ကိစ္စတွေထဲမှာတိတ်ကိုရှုပ်ထွေးတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်လို့လူမှုတိုင်းဝိုင်းနေကြတင်းမာမှုတချို့လိုကိစ္စတွေပါသလိုစင်ရဲမွတ်တေမှုလိုအခြေခံအဆောက်အအုံမပြည့်စုံတာလိုပညာရေးအားနည်းတာလိုကိစ္စတွေလည်းရှိပါတယ်။ဒါတွေဟာဖြည့်ရှင်းဖို့တကယ်ကိုခက်တဲ့ပြဿနာတွေပါ။ညာရင်းချင်းလည်းဖြည့်ရှင်းလို့မရနိုင်ပါဘူး။ဒီပြဿနာအားလုံးကိုချက်ချင်းဖြည့်ရှင်းလို့မရနိုင်ဘူးဆိုတာကျွန်တော်လက်တွေ့ကြကြမြင်ပါတယ်။ဒါပေမဲ့အပြုသဘောဆောင်တဲ့မောင်းနှင်မှုတွေတိုးတက်မှုရဖို့တကယ်ကိုအပြင်းထန်စူးစမ်းနေတဲ့အစိုးရအဖွဲ့တွေကရောပြင်ပကပါတန်တိတ်ထန်ခိုင်မာသူတွေကိုကျွန်တော်တွေ့နေရပါတယ်။ဒါကကျွန်တော်ကိုအကောင်းမြင်စေပါတယ်ဆိုတော့အပြင်းထန်အားထုတ်လှုပ်ဆောင်ရမှာဖြစ်ပြီးတော့အတားအဆီးတွေလည်းမကြာခဏရှိပါလိမ့်မယ်ဒါပေမဲ့မြန်မာလူထုဟာဒီလုပ်ငန်းအတွက်တကယ်ကိုအခိုင်အမာပိုင်းဖြတ်ထားတယ်လို့ကျွန်တော်မျှော်လင့်ယူဆပါတယ်ဒီအမြင်ကိုကျွန်တော်ဆက်ပြီးတော့ကန်ဆွဲထားမှာပါမြန်မာနိုင်ငံဟာဆက်ပြီးတော့တိုးတက်အောင်လှုပ်သွားမယ်လို့ကျွန်တော်ယူဆပါတယ
် Thank you so much Mr. Ambassador ဒီညကြီးတင်ပ
ါဒါကတော့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ် VOE ကတင်းနှင်းကနေနက်နက်ခင်းအစီအစဉ်တွေကိုဆက်လက်ပြီးတော့တင်ဆက်ပေးနေပါတယ်ခင်ဗျာ
VOE မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီဝယ်ရှိပါပြီသောတာရှင်တို့အခုဆက်လက်ပြီးတော့နားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့တင်းနာနေနနခင်အစီအစဉ်ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းလိုမီတာ32 40 49တို့ပြင်လိုင်းလိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်အပတ်စဉ်အစီအစဉ်ကိုနားဆင်ရဖို့ရှိသလိုနောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကမ္ဘာတစ်လွှာထူးခြားဆန်းပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးဦးမှာပါအခုရင်ဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်မတ်အေးတန်နာကျော်ကအစီအစဉ်တင်ဆက်ထားပါတယ်နားဆင်နိုင်ကြပါပြီခင်ဗျာ
မင်္ဂလာပါရှင် VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးစားတဲ့သောရရှင်ရဲ့မှတ်ချက်တွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်နော်နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမှာပါ။သရရှင်နေအတွက်မြန်မာသချင်းလေးတစ်ပုဒ်ကိုလည်းမြစ်တာတေးလက်ဆောင်ဖြစ်နေပေးဦးမှာဖြစ်ပါတယ်ရှင်။အခုတော့အရင် VOA အစီအစဉ်တွေကိုနားဆင်ပြီးတော့ကျေးဇူးတင်ကြောင်းရေးလာကြတဲ့သရရှင်တချို့ရဲ့စာတွေကိုပြောပြပေးသွားချင်ပါတယ်။ Facebook ပေါ်မှာလာရေးသွားသူကတော့ဦးစိုးမင်းဖြစ်ပါတယ်
။ VOA ကိုနားဆင်လာခဲ့တာ1988ရေခင်းကာလမှအခုထိပါပဲ။တစ်ချိန်လုံးက VOA မှာတာဝန်ထမ်းဆောင်ခဲ့ကြတဲ့ဦးခမောင်ထေးဦးဝင်းအောင်တို့ကိုလည်းအခုတက်တိုင်းအမှတ်ရပါသေးတယ်။သက်ရှိထင်ရှားရှိနေလို့ရှိရင်သတိရတဲ့အကြောင်းပြောပြပါဗျာကျွန်တော်ကတော့မန္တလေးတိုင်းဒေသကြီးကြောက်ဆယ်မြို့နယ်အရှိတာဂရကြီးရွာကဦးစိုးမင်းဖြစ်ပါတယ် VOE ဝိုင်းတော်သားအားလုံးနှစ်သက်မှာရှင်လန်းချမ်းမြေ့ကြပါစေ
88အရေးခင်းကာလတွေကအခုချိန်ထိနှစ်ရှည်လာများနားဆင်လာခဲ့ပါတယ်ဆိုရတော့ရှင်ဦးစိုးမင်းအထူးကျေးဇူးတင်ပါတယ်တော်ရရှင်ရဲ့အရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ပြောပြပေးကြပါမယ်နော်အခုတော့ Billboard Hot 100 Billboard ရဲ့ Hot ဖြစ်ဆုံးတေးတရာအစီအစဉ်မှာဒီသတင်းပတ်2019ခုနှစ်ရဲ့20မြောက်သတင်းပတ်အတွက်နံပါတ်1ချိတ်တဲ့သချင်းလေးနဲ့ဖြောပြပေးကြပါမယ် DJ Khaled Chance the Rapper နဲ့ Quavo တို့လည်းပါဝင်ပြီးတော့ပူးပေါင်းဖန်တီးထားတဲ့သချင်းကအခုပြောသွားတဲ့သူတို့အတွက် American ပြည်အောင်စုမှာနံပါတ်1ချိတ်တဲ့ပထမဆုံးတပုတ်တဲ့တပြားဖြစ်ပါတယ်သူတို့တွေအပြင်လေဝင်းနဲ့ Justin Bieber တို့အတွက်တော့ပထမအဆုံးနံပါတ်1တချင်မဟုတ်ပေမဲ့လေဝင်းနဲ့ Justin Bieber လည်းပါဝင်ပြီးတော့တိစုထားတာပါ2010မှာ Eminem နဲ့ Not Afraid တချင်ပြီးနောက်ပိုင်း Billboard Hot 100ဆီမှာနံပါတ်1နေရာရောက်တဲ့ပထမအဆုံး Hip Hop တချင်လည်းဖြစ်ပါတယ် Australia, UK, Scotland, Canada တို့မှာလည်းနံပါတ်1ရောက်တဲ့အပြင် Germany, Ireland နဲ့ New Zealand တို့မှာလည်းနံပါတ်10ထဲဝင်တဲ့တချင်လည်းဖြစ်ပါတယ်ဒီတော့ဒီဆိုတဲ့သူတွေအားလုံးပြန်ပြောရမယ်ဆိုရင် DJ Khaled က Chance the Rapper Quavo နောက်ပြီးတော့ Justin Bieber Lil Wayne တို့ ਨੇ ပူရဲပြီးတော့သိဆိုထားတဲ့ I'm the one ဆိုတဲ့တချင်ကိုနားဆင်ကြည့်ပါအောင်နော် DJ Khaled I'm getting so cold I ain't with this heart since I was 18 Apologize if I say Anything I don't meanLike, what's up with your best friends? We could all have some fun, believe me. And what's up with these moves? And why they think it all comes so easy? Forget it, why you here, boy? Cause all that hype don't feel the same next year, boy. Yeah, and I'll be right here in my spot with a little more cash than I already got. Trippin' off you cause you had your shot. With my skin tan and my hair long and my fans who been so patient. Me and 40 back to work, but we still smell like a vacation. Hate your rumors, hate your take, your pay these allegations. I'm just feelin' like the throne is for the taking. All I care about is money in the city that I'm from. I'ma sip until I feel it, I'ma sip until it's done. I don't really give up my excuses that I'm young. And I'm only getting older, somebody should've closed it. I'm on pop day dance ne nyaji ku paw mlo ti so tha de I'm the one so de tchin go na sin ye cha ya da ba thora shin ne twet myama tchin ne tbon ne le na pai ma mitta de le sa thol win pe ma phit par shin aku do viewe myama wing ga tin set pe ka de tadin a chang ya ri ne pat de pe ko bai tin min yu sa jet de ko lo lo le le thop paw yee da la ja de thro a myin ni ko pyo pya pe twa chin ma de no ပေးခဲ့တဲ့သတင်းပတ်တုန်းကလူများစိတ်ဝင်စားတဲ့သတင်းတစ်ပုဒ်ဖြစ်တဲ့ဒီမြန်မာနိုင်ငံမှာပိုလန်မှာကြီးဖြတ်ပြီးတော့ဖောက်လုံးမဲ့ကိစ္စအပေါ်မှာသောရရှင်နဲ့ရေးလာတဲ့အမြင်တွေကိုပြောပြပေးချင်တာပါ။အဓိကအကြောင်းကတော့ဒီတရုတ်နိုင်ငံရဲ့ခေတ်သစ်ပိုလန်မှာကြီးစီမံကိန်းကမြန်မာနိုင်ငံအတွက်အကျိုးရလဒ်တွေရှိလာနိုင်မယ်ဆိုတဲ့မျှော်လင့်နေတဲ့တစ်ချိန်တည်းမှာပဲနိုင်ငံရဲ့အချုပ်အခြာအာဏာအတွက်သတိထားရမယ့်အချက်တွေလည်းရှိနေတယ်ဆိုတဲ့ပြောကြားချက်ဒီပေါ်မှာအလုံးကသူတို့ရဲ့ထင်မြင်ယူဆချက်တွေကိုတုံ့ပြန်ရေးလာကြတာဖြစ်ပါတယ်။ဒီစီမံကိန်းကိုဥဆောင်လှုပ်ရှားတဲ့တရုတ်နိုင်ငံကကမ္ဘာအင်အားကြီးနိုင်ငံတွေကိုရယူဖို့ရည်ရွယ်ထားပုံရတယ်ဆိုပြီးတော့သုံးသက်သူတွေကလည်းပြောနေကြတာပါဒီကိစ္စပေါ်မှာတောက်ထွန်းတိန်ဆိုတဲ့ဒီသောရရှင် Facebook ပေါ်မှာရေးလာတာကတော့
တရုတ်နဲ့ပတ်သက်ရင်အပေါ်ယံပြောကိုပဲမကြည့်ပဲအတွင်းစိတ်နဲ့ဇယိုက်ကိုလည်းကြည့်ရပါမယ်တောင်တရုတ်ပင်လယ်ရေးကိုကြည့်ရင်သိနိုင်ပါတယ်ကမ္ဘာကအတိမတ်ပြုထားပြီးသူကိုယ်တိုင်လက်မှတ်ထိုးထားတဲ့ပင်လယ်ပြင်ဆိုင်ရာစည်းမျဉ်းဥပဒေတွေကိုမျက်ကွယ်ပြုဆန့်ကျင်ပြီးသူနဲ့ပိုဝေးပြီးဖိလစ်ပိုင်နဲ့ပိုနီးတဲ့ Spratly ကျွန်းစုတွေကိုအတင်းသိမ့်ပိုက်နေတာကိုကြည့်ုံနဲ့တရုတ်ပြည်ကြီးရဲ့အတွင်းစိတ်ကိုသိနိုင်ပါတယ်။မြန်မာအင်မီဂျင်အင်အားကြီးနိုင်ငံဖြစ်တဲ့အတွက်သတိထားပြီးအစဉ်ပြေအောင်ဆက်ဆံနေရတာပါ။အကွက်ရွှေ့မမှားဖို့ထောင်ချောက်မမီဖို့တော့ခေါင်းကောက်မှဖြစ်ပါလိမ့်မယ်။
တရုတ်ကိုအရင်ကိုသတိထားဆက်ဆံရပါမယ်ဆိုပြီးတော့ဒီသောရရှင်တောက်ထွန်းတဲ့ Facebook ပေါ်မှာသူ့ရဲ့အမြင်ကိုမှတ်ချက်ရေးလာတဲ့အချိန်မှာသူ့ရဲ့မှတ်ချက်ကိုပြန်ပြီးတော့တုံ့ပြန်လာသူကတော့ဥတင်ဝင်ဖြစ်ပါတယ်။သူကအရင်လူတွေကိုတော့လက်ပေးပြီးတော့စာချုပ်ကိုတစ်ဖက်သက်ချုပ်ပြီးတော့အချုပ်အခြာကိုဝေခဲ့တယ်တဲ့။ဆိုလိုတာကတော့အရင်အစိုးရလက်တုန်းကတရုတ်တွေကအရင်အစိုးရကိုလက်ထိုးခဲ့တယ်လို့ဆိုလိုတာပါ။အခုတော့အငိုက်ဖမ်းနိုင်တယ်ဆိုပြီးတော့ဒီအစိုးရလက်ထက်မှာတရုတ်ကအငိုက်ဖမ်းမှုစူးစမ်းနေပါတယ်ဆိုပြီးတော့ဥတင်ဝင်သူ့ရဲ့အမြင်ကိုရေးလာပါတယ်။နောက်ထပ်သောရရှင်တယောက်ကတော့သူအရင်တော့တည်ထားတဲ့အချက်လက်တွေနဲ့နှိုင်းရှင်ပြီးတော့အခုပိုလန်မှာကြီးစီမံကိန်းနဲ့ပတ်သက်ပြီးတော့အခုလိုရေးလာပါတယ်ဆော့ဂျော့ချားစ်ဖြစ်ပါတယ
်မြန်မာပြည်ဘက်ဖောက်လုပ်ထားတဲ့ပိုလန်မှာကြီးကအမှတ်၅လမ်းမှာကြီးပါရခိုင်ကလေးကကုံသွေးလမ်းမှာကြီးရှိပါတယ်မြန်မာဘက်ချမ်းကတိုင်းဒေသလက်နက်ကန်တွေကြီးစိုးတဲ့ဒေသဖြစ်တာကြောင့်ပျက်စီးယိုယွန်းနေပါပြီတရုတ်ပြည်ချမ်းကတော့ကောင်းနေသေးပါတရုတ်ပြည်တက်တွေအဲ့ဒီလမ်းကနေမြန်မာနိုင်ငံကိုဝင်လာခဲ့လို့လာရှို့ထိရောက်ခဲ့ဦးပါတယ်မန္တလေးကိုတရုတ်ပြည်သိမ်းဖို့စီမံကိန်းချစစ်ဆင်ခဲ့ပါတယ်မြန်မာတပ်မတော်ကကိုကံပြည်သူစစ်နဲ့တူကိုကံကာကွယ်ခဲ့လို့သာတရုတ်လက်အောက်မရောက်တာပါတရုတ်ပြည်ကာကွယ်ရေးစစ်စင်ရေးတွေမှာကိုတိုင်ပါဝင်ခဲ့ဘူးတဲ့စစ်ထောက်စစ်မြေပြင်ဒုတိယဗိုလ်မှူးကြီးအငိမ့်စာမြန်မာနိုင်ငံဆိုင်ရာအမေရိကစစ်တမ်းမှုအငိမ့်စာတော်လိုင်းဖို့ကောင်စီအဖွဲ့ဝင်ရဲ့ပြောကြားချက်ကိုကိုကထားပါတယ
်ဟုတ်ကဲ့ဒီသောရရှင်ဒီစာရဲမှာရေးထားတဲ့မြန်မာပြည်ဘက်ကဖောက်လုပ်ထားခဲ့တဲ့ပိုလန်မကြီးကအမှတ်၅လမ်းမကြီးပါအရင်တည်းကကုံသွဲလမ်းမကြီးရှိခဲ့ပါတယ်ဆိုတာအဲ့ဒီကုံသွဲလမ်းမကြီးဆိုတာဘာမာရုတ်ကိုပြောတယ်လို့ထင်ပါတယ်เนาะကျွန်မဒီသမိုင်းပညာရှင်လည်းဖြစ်တဲ့ကျွန်မတို့ရုံကဥကျော်စံတာကိုလည်းတရားမေးကြည့်ထားပါတယ်ဒီဒုတိယကမ္ဘာစစ်တွင်းကမြန်မာနိုင်ငံနဲ့တရုတ်နိုင်ငံအနောက်တောင်ဘက်ကိုဆက်ထားတဲ့ဒီကုံသွဲလမ်းမကြီးဆိုတာမျိုးဒီဘာမာရုတ်ဆိုတာရှိခဲ့ပါတယ်မြန်မာလမ်းပေါ့เนาะအဲ့ဒီမှာဂျပန်တွေကတရုတ်နိုင်ငံကိုကျူးကျော်ဝင်ရောက်တဲ့အခါမှာမဟာမိတ်တပ်တွေကမြန်မာပြည်ကနေပြီးတော့အဲ့ဒီတရုတ်ဘက်ကိုထောက်ပံ့ရေးရိတ်ခါတွေကိုအဲ့ဒီတောင်တွေကိုဖျက်ပြီးခွေးခွေးကောက်ကောက်နဲ့ဖောက်ထားတဲ့ဘာမာရုတ်ကနေတဆင်ပို့ပေးတာဖြစ်ပါတယ်။အဲ့လန်ကိုပဲဒီသောရရှင်ရင်းညွှန်းတယ်လို့ယူဆမိပါတယ်နော်။အခုရေးလာတဲ့ဆော့ဂျော့ချားစ်ကတော့တရုတ်ဖြူကာကွယ်ရေးစစ်စီရင်မှာကိုရိုင်းပါဝင်ခဲ့ပြုတဲ့အစ်မပြင်းဒုတိယဘုံမှုကြီးအငိမ့်စားချက်ကိုကိုကပြီးရေးထားပါတယ်လို့ဆိုလာပါတယ်။ဘယ်သူဘယ်ဝါဆိုတော့နာမည်ထည့်သွင်းပြောမထားပါဘူးနော်။ကျော်စင်ဆိုတဲ့သောရရှင်အမည်ကိုလည်းဝေမျှပေးခြင်းပါတယ်။သူကတော့
50-50ဆိုရင်တော့မှမြန်မာကထည့်ဖို့ငွေမရှိဘူးဆိုတော့စိတ်ဝင်စားဖို့ကောင်းတဲ့အတွေ့လုံနိုင်တာကအဲ့ဒီ50ရာခိုင်နှုန်းအတွက်တခြားဘက်ကလှည့်ချေးတာဒါမှမဟုတ်တခြားနိုင်ငံကိုဖိတ်ခေါ်တာလုပ်တင်တယ်တရုတ်မှမဟုတ်ရင်အိန္ဒိယနဲ့အန္တရာယ်ရှိလာနိုင်တဲ့ဘယ်သူကမှရာခိုင်နှုန်းအများကြီးမပေးသင့်ပါဘူးအခြားနိုင်ငံလှည့်ဖို့ဆိုတာမဖြစ်နိုင်ဘူးထင်ရပေမဲ့ခုတရုတ်ကိုရောင်းတဲ့ gas စီမံကိန်းမှာကိုရီးယားနဲ့အိန္ဒိယကပါနေတာပါပဲဒ ါမျိုးတော့တွေးပြီးတော့လှုပ်တဲ့နေလှုပ်မယ်လည်းမြင်ပါတယ
်ဒီတော်ရရှင်ပြောထားတဲ့အထဲမှာဒီမြန်မာဘက်ကနေပြီးတော့ဒီလမ်းဖောက်လောက်ဖို့ငွေရှာတဲ့နေရာမှာဒီတရုတ်မဟုတ်တဲ့တခြားနိုင်ငံတွေစီကနေပြီးတော့လိုအပ်တဲ့ငွေကြေးရအောင်လှုပ်ဆောင်သင့်ပါတယ်ဆိုပြီးတော့အကြံပြုထားတာပါသူလိုပဲတရုတ်နိုင်ငံရဲ့ဩဇာလွှမ်းမိုးမှုမြန်မာနိုင်ငံမှာအထူးကြီးမားသွားမှာကိုစိုးရိမ်နေကြတဲ့သူတွေအတွက်ပြန်ပြောရေးလာတဲ့သောရရှင်နောက်တစ်ရက်ကတော့ Price Taking ဆိုတဲ့ Facebook အကောင့်ပိုင်ရှင်ဖြစ်ပါတယ်။သူကတရုတ်နိုင်ငံအင်အားကြီးသွားမှာအရန်ကြောင်းရင်တခြားနိုင်ငံတွေနဲ့ယင်းနှိမ့်မြှန့်မှုကိုလည်းအာရုံစိုက်လှုပ်ဆောင်သင့်ပါတယ်ဆိုပြီးတော့အခုလိုအကြံပြုလာပါတယ်
။တရုတ်နိုင်ငံကမလုပ်တဲ့စိတ်ဝင်စားတဲ့ယင်းနှိမ့်မြှန့်တဲ့စီမံကိန်းတွေကိုမြန်မာနိုင်ငံမှာလာလုပ်ဖို့စောင့်နေတဲ့တခြားနိုင်ငံကကုမ္ပဏီတွေအများကြီးရှိပါတယ်။အစိုးရဘက်ကသာအဲ့ဒီကုမ္ပဏီတွေလုတ်ပိုင်ခွင့်တင်ထားတဲ့ယင်းနှိမ့်နှံမှုစီမံကိန်းတွေကိုဦးစားပေးစီစစ်ပြီးလုတ်ပိုင်ခွင့်တွေမြန်မြန်ချပေးလိုက်ပါအဲ့ဒီကုမ္ပဏီတွေရဲ့အဆက်အသွယ်တွေနဲ့တရုတ်ပြည်သူသမ္မတနိုင်ငံကမဟုတ်တဲ့နောက်ထပ်ကုမ္ပဏီတွေပိုတိုးပွားပြီးရောက်လာစေဖို့ဆွဲဆောင်နိုင်မှာပါတရုတ်နဲ့လည်းလုပ်ရပါမယ်အလားတူတရုတ်မဟုတ်တဲ့ကုမ္ပဏီတွေကိုလည်းတိကျဆွဲဆောင်မှုမျိုးတွေနဲ့စီးယုံရပါမယ်ဒါဆိုတရုတ်ကပဲအားလုံးဝင်ရောက်ယင်းနှိမ့်နှံချဲလဲနေတာကိုကြော်လွှားစေဖို့နီလန်းဖြစ်စီမှာပ
ါဒါကတော့တရုတ်နိုင်ငံမြန်မာနိုင်ငံအပေါ်မှာဩဇာလွှမ်းမိုးမှုအရန်ကြီးသွားမှာဆိုရင်တစ်ဖက်နိုင်ငံတွေတခြားနိုင်ငံတွေနဲ့ပြန်ပြီးချိန်ခွင်ရှာပြတဲ့အနေနဲ့အခုလိုလှုပ်ဆောင်သင့်ပါတယ်ဆိုတော့သောရရှင်နဲ့အကြံပြုလာတာပါအောင်စရာဆိုတဲ့သောရရှင်ကတော့တရုတ်နိုင်ငံမြန်မာနိုင်ငံအပေါ်မှာဒုက္ခပေးလာတာမှာကိုကြောက်ရွံ့ပြီးတော့ဒီစီမံကိန်းမဖြစ်ဖို့ပြောနေကြတဲ့သူတွေအပေါ်မှာအခုလိုပြောလာပါတယ်သူကဒီလိုတွေတွေးပူနေရင်စင်ကာပူနိုင်ငံတည်တည်လေးကဘာကျော်ဖြစ်လာမှာမဟုတ်ကမ္ဘာနိုင်ငံပေါင်းစုံလွတ်လပ်စွာကုသရောင်းဝယ်တဲ့ခေတ်မှာအထူးသဖြင့်တရုတ်တွေများပါတယ်။ပြည်သူတွေကိုမျက်လုံးစိမ်းတက်မပေးပါနဲ့။မျက်ကန်းမျိုးချစ်တွေဖြစ်ကုန်ပါမယ်ဆိုရဲရေးလာပါတယ်ရှင်။တင်လက်ဆိုတဲ့သောရရှင်ကလည
်းတရုတ်ဖုံးနဲ့တရုတ်ပစ္စည်းတွေတုံးနေပြီးတရုတ်မကောင်းကြောင်းပြောနေတာလူဘောတွေဖြစ်နေတာပေါ့ဗျာ။မြန်မာတွေဘလို့ရှင်းပြိုင်လုတ်ကန်ရမလဲမသိပဲလူဘောအဖြစ်မခံကြပါနဲ့။စဉ်းစားကြစူးစမ်းကြဘလို့လုတ်ကန်ကြမလဲနီးလမ်းမရှာနိုင်ရင်လူဘောပဲဖြစ်နေမှာပါ။
တရုတ်နိုင်ငံနဲ့အရှင်နိုင်အောင်ကြိုးစားပါတစ်ဖက်သက်မကောင်းမပြောပါနဲ့ဆိုပြီးတော့တင်လန်းဆိုတဲ့သောရရှင်သူ့မြင်ကိုရေးလာတာဖြစ်ပါတယ်သောရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်နော်မြန်မာသချင်းလေးတစ်ပုဒ်နဲ့သောရရှင်တွေကိုမြစ်တာဒီလက်ဆောင်ပေးချင်ပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒီလက်ဆောင်ကဏ္ဍမှာဒီသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွဲကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းအထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုတော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါရစေ။ VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရေးတက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။ Email ပေးဖို့မယ်ဆိုရင်လည်း bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လဲ VOA Bambis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သတင်းရှင်တွေစီကပြောစရာရှိရာတွေကိုနားထောင်ပြီးကိုစောင့်မျှော်ကြိုဆိုနေပါတယ်နော်။အခုတော့သတင်းရှင်တွေကိုမြစ်တာတိလက်ဆောင်ဖြစ်တဲ့မြန်မာသတင်းလေးတစ်ပုဒ်နဲ့ဖျော်ဖြေပေးကြပါတယ်နော်။နေနေတည်ဆိုထားတဲ့မငြိမ်မြချင်းဆိုတဲ့သတင်းလေးကိုသတင်းရှင်တွေအားလုံးနှစ်ချိုက်ခန်းစားနိုင်လိမ့်မယ်လို့ယူဆပါတယ်။နားဆင်ကြပါဦးနော်။ ဆိုထားတဲ့မင်းကြီးမြချင်းဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းတော်ရရှင်တွေရဲ့ရင်ဖွင့်စာတွေဝေဖန်အကြံပေးစာတွေနဲ့တေးသချင်းတောင်းလွှာတွေကိုတင်းငွေတွေနေညပိုင်းနဲ့တင်းလာနေမနေ့ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထောက်လွှင့်တင်ဆက်ပေးနေပါတယ်တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်အစမ်းမြင်တာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
မအီတနာကျော်တက်ဆက်တဲ့မြန်မာပြည်ကဗီဇာကဏ္ဍကိုထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။အခုတော့ဒတင်းစာဆရာဦးစီသူအောင်မင်းရဲ့ပြည်ရင်းသုံးသက်ချက်ကဏ္ဍကိုထုတ်လွှင့်ပေးပါတော့မယ်။မတ်အင်ဂျင်နိုင်ငံအကူအညီတင်ဆက်ထားပါတယ်။နားဆင်ပါခင်ဗျာ
။လာမယ့်မေလ24ရက်နေ့ကျရင်နေပြည်တော်မှာဒုတိယကြိမ်27ရာစုပင်လုံညီလာခံကျင်းပပါတော့မယ်27ရာစုပင်လုံညီလာခံဆိုတာဖွံ့ဖြိုးတိုးတက်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုဘယ်နည်းဘယ်ပုံတည်ဆောက်ကြမလဲဆိုတာကိုကြဲကြဲပြန့်ပြန့်ဆွေးနွေးညှိနှိုင်းကြတဲ့ပွဲပါညီလာခံကိုပါဝင်သင့်ပါဝင်ထိုက်သူအားလုံးတက်ရောက်နိုင်အောင်ကြိုးစားတယ်ဆိုပေမဲ့အကြမ်းပြင်းအားဖြင့်တော့တမတော်တိုင်းသားလက်နက်ကိုင်တွေနဲ့ပြည်သူလူထုကရွေးကောက်တင်မြှောက်လိုက်သူတွေစသဖြင့်ပါကိုပါရမဲ့သုံးဝက်ဆိုင်ဆွေးနွေးပွဲကြီးလို့ဆိုရင်လည်းမမားပါဘူးဒါပေမဲ့ညီလာခံကြီးကျင်းပတော့မဲ့3-4ရက်လောက်ပဲလိုတော့တဲ့ဒီကနေ့ချိန်ထိပါဝင်သင့်ပါဝင်ထိုက်တဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေစုံစုံညီညီတက်ရောက်ရေးမသေးကြမရေရာဖြစ်နေပါသေးတယ်။ညီလာခံကျင်းပဖို့နီကလာခြင်းအထိဘာပြဿနာတွေဖြစ်နေပါသေးလဲ။ညီလာခံကြီးဟာမျှော်မှန်းထားသလိုအောင်မြင်နိုင်မှာမလား။ဒေါက်ဆန်းစုကြည်ချမအကောင့်ထဲပေါ်နေတဲ့ငင်းကြီးရေးလုပ်ငန်းစဉ်ကိုပြန်ပြီးသုံးသပ်ဖို့ရောလိုနေပြီလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။ကျင်းပရမယ့်27ရာစုပင်လုံငင်းကြီးရေးညီလာခံဆိုတာအရင်သမရဟောင်းဦးသိန်းစိန်အစိုးရနဲ့လက်နက်ကိုင်တိုင်းသားအဖွဲ့တချို့NCA လို့ခေါ်တဲ့တိုင်းပြည်လုံးဆိုင်ရာအပြစ်ရဲစာချုပ်လက်မှတ်ရေးထိုးပြီးချိန်ကစရေးတွင်ရင်း3ချိန်မြောက်ဖြစ်ပါတယ်။သမရဟောင်းဦးသိန်းစိန်လက်ထက်ကကျင်းပခဲ့တဲ့ပထမဦးဆုံးချိန်ညီလာခံကတော့ညီလာခံလို့ပြောဆိုနိုင်ုံကလွဲရင်ဘာမှတိတ်ထူးထူးခြားခြားမရှိခဲ့ပါဘူး။အထူးသဖြင့်ငင်းကြဲရေးတိဆောက်ရေးအတွက်အရေးပါတဲ့လက်နက်ကိုင်တိုင်းရင်းသားအဖွဲ့တချို့လည်းစုံစုံညီညီမတက်ရောက်နိုင်ပါဘူး။တင်ကြေဒသဘောလောက်ကျင်းပနိုင်ခဲ့တာပါ။2015ရွေးကောက်ပွဲအပြီးအာဏာရလာတဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်နဲ့ NLD အစိုးရတက်လာတဲ့အခါသမရဟောင်းဦးသိန်းစိန်အကောင့်ထဲပေါ်ခဲ့တဲ့ငင်းငယ်လုပ်ငန်းစဉ်ကိုအမွေဆက်ခံရင်း27ရာစုပင်လုံငင်းငယ်ညီလာခံဆိုပြီးနာမည်ပြောင်းကျင်းပခဲ့ပါတယ်။အထူးသဖြင့်ပြည်ရင်းငင်းငယ်ပြည်ထနာမှာတော့ကြက်ကြတဲ့လက်နက်ကိုင်တိုင်းရင်းသားအဖွဲ့စုံစုံညီညီတက်ရောက်လာအောင်အထူးစူးစမ်းခဲ့တာတွေ့ရပါတယ်။တဖက်မှာလည်းမြမငင်းကြဲရေးမှာမြမအစိုးရကိုကူညီမဲလို့ဂတိပေးထားတဲ့တရုတ်အစိုးရရဲ့ဖိအားပေးမှုကြောင့်လည်းတရုတ်နယ်စပ်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြီးတွေစုံစုံညီညီတက်လာတာတွေ့ရပါတယ်။ပထမအကြိမ်27ရာစုပင်လုံညီလာခံမှာတက်မတော်ဘက်ကအတိအမှန်မပြတဲ့ကိုကန့်ပလောင်နဲ့ရခိုင်အေအေတပ်ဖွဲ့တွေတက်ခွေမရတာညီလာခံရောက်ပြီးမှဝါကိုစလေအဖွဲ့နေရက်ပြန်သွားတာစရာတွေကလွဲရင်ကြံလက်နှက်ကင်တက်ဖွဲ့တွေစုံစုံညီညီတက်ခဲ့တဲ့ပွဲလို့ဆိုနိုင်ပါတယ
်။ဒါဒီမကအဲ့ဒီညီလာခံမှာလက်နှက်ကင်တိုင်းသားအဖွဲ့တွေရောနိုင်ငံရေးပါတီတွေအပါအဝင်တက်ရောက်လာသူအားလုံးသူတို့ရဲ့အမြင်တွေကိုပွင့်ပွင့်လင်းလင်းအစည်းအဝေးမရှိပြောဆိုနိုင်ပြီးပြောဆိုနိုင်တဲ့များကိုလည်းမြန်မာပြည်သူတွေသိခွင့်ရအောင်ရုပ်သံတွေကနေဓာတ်ရိုက်ထုတ်လွှင့်ပေးတဲ့အထိပွင့်လင်းမှုရှိခဲ့ပါတယ်။ပြောရရင်အစိုးရတက်မတော်နဲ့တိုက်နေခိုက်နေတဲ့သဘုံဖွဲ့ခေါင်းဆောင်တွေဟာအစိုးရထိပ်ပိုင်ခေါင်းဆောင်တွေတက်မတော်ထိပ်ပိုင်ခေါင်းဆောင်တွေရှိမှသူတို့ရဲ့သဘောထားအမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြောဆိုနိုင်ခဲ့တဲ့အဲ့လိုလိုပြောဆိုတာကိုလည်းတိုင်းပြည်လုံးကတိုက်ရိုက်ကြီးရှုခွင့်ရခဲ့တဲ့အနေအထားမျိုးပါဒါလွတ်လပ်ရရပြီးမြမသမိုင်းမှာတစ်ချိန်မှမကြုံခဲ့ကြဘူးတဲ့အခြေအနေလို့သုံးသပ်ရင်လည်းရပါတယ်ဒီလိုနည်းနဲ့ပရမကျင်27ရာစုပင်လုံငင်းကြဲရင်ညီလာခံဟာအတိုက်တာတစ်ခုထိသမိုင်းမှတ်တမ်းဝင်အောင်မြင်တဲ့ညီလာခံတစ်ခုဖြစ်ခဲ့ပါတယ်အခုဒုတိယအချိန်မှာတော့ပရမကျင်တုန်းကတော့တိုင်းသားလက်နက်ကိုင်အဖွဲ့စုံစုံညီတက်ဖို့မသေးကြမရေရပါဘူးဒီနေရာမှာလက်နက်ကင်တိုင်းသားတွေကိစ္စကိုအလေးထားပြောရတာကလည်းငင်းကြဲရင်ဆိုတာအစိုးရတပ်မတော်နဲ့လက်နက်ကင်တိုင်းသားတွေအကြားအဓိကတိဆောက်ရတာဖြစ်လေတော့ဒါကိုပဲအဓိကထားပြောနေရခြင်းဖြစ်ပါတယ်
။နောက်ဆုံးသတင်းတွေအရလက်နက်ကင်တိုင်းသားအဖွဲ့တွေကိုဖိတ်ကြားထားပုံနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်းပင်ခံရုံးညွှန်ကြားရေးမှူးချုပ်ဦးစော်ထေကမီဒီယာတွေကိုအခုလိုရှင်းပြထားပါတယ်။၅ရက်တာကျင်းပမဲ့ညီလာခံကာလအတွက်ဖွင့်ပွဲနဲ့နောက်ဆုံးညစာစားပွဲကိုလက်ရှိအစိုးရကတာဝန်ယူဖိတ်ကြားထားတယ်လို့ဆိုပါရယ်။
ဂျာကာလညီလာခံကျင်းပမဲ့ကိစ္စနဲ့ပတ်သက်လို့ကတော့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ကဆွေးနွေးဆုံးဖြတ်ထားချက်နဲ့အညီဖိတ်ကြားထားတယ်လို့ဆိုပါတယ်။ဖွင့်ပွဲပိတ်ပွဲအတွက်အစိုးရဘက်ကအပြည့်ရစာချုပ်လက်မှတ်ရေးထိုးထားပြီးတဲ့အဖွဲ့တွေကခေါင်းဆောင်၄ယောက်အပြည့်ရလက်မှတ်ရေးထိုးမထားတဲ့အဖွဲ့တွေကခေါင်းဆောင်၄ယောက်ဖိတ်ကြားထားတယ်လို့ပြောပါရယ်။တကယ့်ညီလာခံအတွက်ကိုတော့ UPDJC ကတာဝန်ယူပြီးအပြည့်ရလက်မှတ်ရေးထိုးမထားတဲ့အဖွဲ့တွေကိုလေ့လာသူအနေနဲ့ပဲဖိတ်ခေါ်သွားမယ်လို့ဆိုထားပါရယ်။ဖိတ်ခေါ်ချက်တွေကိုအတိတ်ပဲဖွင့်ဆိုရရင်အစိုးရရော UPDJC ကပါကိုကံပလောင်နဲ့ရခိုင် AA တပ်ဖွဲ့၃ဖွဲ့ကိုမဖိတ်ခေါ်ပါဘူး။UPDJC အနေနဲ့လည်းအပြည့်ရလက်မှတ်ထိုးမထားတဲ့အဖွဲ့တွေကိုတဖွဲ့ချင်းစီဖိတ်ခေါ်ထားတယ်ဆိုပေမဲ့လေးလာသူအစင်နေပါပဲ။ဒါနဲ့ပတ်သက်ပြီးဝမိုင်းလာ KIA ကချင်လက်နက်ကိုင်အဖွဲ့ RCSS SSC မြောက်ပိုင်းရှမ်းပြည်တပ်မတော်အပါအဝင်လက်နက်ကိုင်ခုနှစ်ဖွဲ့စုပေါင်းထားတဲ့မဟာမိတ်အဖွဲ့ကတော့သူတို့ကိုတဖွဲ့ချင်းဖိတ်ရင်လက်ခံမှာမဟုတ်ဘူး။တပ်ပေါင်းစုအနေနဲ့ဖိတ်ရင်တော့ကိုယ်စလဲဆင်လွတ်သွားမယ်လို့သဘောထားထုတ်ပြန်ထားပါတယ်။အားလုံးကိုခြုံငုံပြီးသုံးသပ်ရရင်လက်ရှိဒုတိယအကြိမ်21ရာစုပင်လုံညီလာခံဟာပထမအကြိမ်ဒုံးကားလောက်တောင်လက်နက်ကင်တိုင်းရင်းသားအဖွဲ့စုံစုံညီညီတက်ရောက်ဖို့တိတ်ပြီးမတေချာမရေရာပါဘူး။ဒီအတွက်အဲ့ဒီညီလာခံကနေပြည်ထောင်စုသဘောတူညီချက်အဖြစ်ချမှတ်မဲ့အချက်အလက်တွေဆိုတာဟာလေအဲ့ဒီအဖွဲ့တွေပါဝင်ခြင်းမရှိတဲ့အချက်အလက်တွေအဖြစ်ပဲထွက်ပေါ်လာမှာဖြစ်ပါတယ်
။ဘယ်လိုပဲဖြစ်ဖြစ်ဒေါန်ဆန်းစုကြည်နဲ့ NLD အစိုးရဟာ21ရာစုပင်လုံညီညာရေးညီလာခံကြီးကျင်းပပြီးသွားရင်အောင်မြင်မှုမအောင်မြင်မှုရလဒ်တွေကိုကြည့်ပြီးညီညာရေးလုပ်ငန်းစဉ်ကြီးတစ်ခုလုံးကိုပြန်သုံးသပ်ဖို့လိုပါလိမ့်မယ်။ဒေါန်ဆန်းစုကြည်နဲ့ NLD ရဲ့အန်တီမတ်ရည်မှန်းချက်ဟာခင်မီဖွံ့ဖြိုးတိုးတက်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးဖြစ်တာကြောင့်အဲ့ဒီရည်မှန်းချက်အကောင့်ထဲပေါ်နိုင်ရေးလက်ရှိသွားနေတဲ့ငញ្ញာရင်ညီလာခံရလဒ်တွေကနေတဆင့်ဖွဲ့စည်းပုံပြင်ရင်လမ်းကြောင်းအောင်မြင်မှုရနိုင်မရနိုင်အလုတ်ဖြစ်မဖြစ်ဆန်းစစ်ဖို့လိုပါလိမ့်မယ်။ဒါမှမဟုတ်တိုင်းပြည်ရဲ့ပဋိပက္ခပြဿနာမှာဖွဲ့စည်းပုံအခြေခံဥပဒေကတော့ကျဲပြဿနာဖြစ်နေတယ်လို့သုံးသပ်ရင်တမတော်ကိုစည်းရုံးညှိနှိုင်းတိုင်ပင်ဆွဲဆောင်ပြီးဖွဲ့စည်းပုံပြင်ဖို့ကြိုးစားပြင်ဆင်ထားတဲ့ဖွဲ့စည်းပုံကင်ပြီးငញ្ញာရင်ကိုအောင်မြင်အောင်အကောင့်ထဲမဖော်နိုင်ဘူးလား။ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုမတီထောင်နိုင်ဘူးလားဆိုတာမျိုးကိုလည်းပြောင်းလဲစဉ်းစားသင့်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
တော်လာရှင်တို့ကြားခဲ့ရတာကတော့ဒတင်းစာဆရာဦးစီးသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်ကဏ္ဍပဲဖြစ်ပါတယ်ခင်ဗျာ
တော်တာရှင်များရှင်မကြခင်ကျင်းပတော့မယ့်ဒုတိယအကြိမ်21ရာစုပင်လုံညီလာခံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကတော့တက်ရောက်မှာမဟုတ်ပါဘူးလက်နက်ကိုင်အဖွဲ့တွေစုံစုံညီညီမပါနိုင်ရတာဟာဘာကြောင့်များပါလဲအလုံးမပါနိုင်ပဲကျင်းပမယ့်ဆွေးနွေးမှုတွေကနေပြည်တွင်းငြိမ်းချမ်းရေးအတွက်ဘယ်လောက်များမျှော်လင့်နိုင်ပါသလဲဆိုတာကို VOA ရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုသူတွေမိမိတို့ရဲ့သဘောထားအမြင်တွေကိုဖက်လှယ်ခြင်းသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1239283255554ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ရှင်
မနေ့ကအင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဝင်ရောက်ဆွေးနွေးလို့သူတွေ VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့နှိုးဆော်အပ်ပါရခင်ဗျာအခုတော့ကဘာတော်ထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်မခင်ဖြူချွေးနဲ့ကိုငင်းချမ်းတို့ကတင်ဆက်ထားတာဖြစ်ပါရခင်ဗျာ
ဗြိတိန်နိုင်ငံကကြောက်ဘဲဝစ်စုံနဲ့အမြင့်ခုန်သူတယောက်ဟာကဘာဆန်ချိန်ချိုးဖို့အတွက်အမြင့်ပေ4,200ကနေခုန်ချဖို့ပြင်နေပါတယ်။ခုန်ချတဲ့နေရာမှာဝိမဲ့ဝိစုံဟာအထူးချုပ်လုပ်ထားတာဖြစ်ပြီးတော့ခြေထောက်နဲ့လက်တစ်ဖက်ချားကနေရာတွေမှာအတောင်ပံပုံစံမျိုးဖြစ်သွားစေတဲ့အတွက်လေဟုန်စီးနိုင်မှာဖြစ်ပါတယ်။အသက်42နှစ်အရွယ်လေကြောင်းလုံခြုံရေးအင်ဂျင်နီယာဖရာဆာခေါ်ဆန်းကတစ်ခါခုန်ချမှာဖြစ်ပြီးတော့အမြင့်ဆုံးနေရာစံချိန်နဲ့အချိန်အကျဆုံးအပြည့်အဝအဝေးဆုံးကိုရအောင်ပြန်နိုင်တဲ့စံချိန်တွေကိုပါချိုးဖို့ကြိုးစားမှာဖြစ်ပါတယ်။ကောက်ကင်ကမြေကြီးပေါ်ကိုကျတဲ့အချိန်ကတော့တနာယီကို -150 တုန်းနဲ့ကျနေမှာဖြစ်တယ်လို့ခေါ်ဆန်ကရိုက်တာသတင်းဌာနကိုပြောပါတယ်။အဲ့ဒီအချိန်နဲ့ဆိုရင်တော့ဆက်မပါပဲလေထဲမှာပြန်နိုင်တဲ့အမြင့်ဆုံးလူသားလေးဖြစ်လာမှာပါ။အမေရိကန်ပြည်ထောင်စုနဲ့ကနေဒါနိုင်ငံတွေမှာအခုလိုစူးစမ်းကြည့်မှာဖြစ်ပြီးတော့အမြင့်ပေ4,200ကိုမိဖို့ပြန်တဲ့တက်မှာဖြစ်ပါတယ်။ ဒီအမြင့်ပေ4200ကတော့လေရင်ကြီးတွေပြည်အပ်တဲ့အမြင့်ထက်ပေ9000ပိုမြင့်တယ်လို့အင်ရက်တောင်ထက်လဲ12000နီးပါးပိုမြင့်တာပါရေခဲအမတ်အောက်50ဒီဂရီစင်တီဂရိတ်နဲ့80ဒီဂရီစင်တီဂရိတ်အေးလာတဲ့လေထုကိုဖြတ်ပြီးတော့ပြန်တန်းနိုင်ဖို့အတွက်လည်းအနှွေးထက်ပေးနိုင်တဲ့အင်ဂျီအလွာပါးလေးတွေကိုဝစ်ဆစ်ထားမှဖြစ်ပါတယ်။ Project Sargas လို့နာမည်ပေးထားတဲ့ဒီကြိုးပမ်းမှုဟာဗြိတိန်ကစစ်ပြန်တွေကိုကူညီနေတဲ့ SSAFA အဖွဲ့အတွက်ရန်ပုံငွေရှာပေးဖို့ဖြစ်ပါတယ်။ရာသီဥတုအခြေအနေနဲ့လေကြောင်းကင်းရှင်းမှုအခြေအနေပေါ်မှာမူတည်ပြီးတော့မေလ22ရက်နဲ့29ရက်တွေမှာစူးစမ်းမယ်လို့ Khorsan ကပြောပါတယ်ရှင်။
ဂျပန်နိုင်ငံမှာနှစ်စဉ်ကျင်းပမြန်ဖြစ်တဲ့ကလေးဆူမိုအငိုပြိုင်ပွဲကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကကျင်းပခဲ့ပါတယ်။ဒီပွဲမှာကလေးငယ်ပေါင်း100ကျော်ပါဝင်ဆင်နွှဲခဲ့ပြီးကလေးတွေရဲ့ချမ်းသာရေးကောင်းစေတယ်လို့အယူရှိတာပါ။ဒိုဂျိုမြို့အနောက်ဘက်မှာရှိတဲ့ခီမီဂိုဝါကာဟာမီချီကူဖျားเจ้าမှာကျင်းပခဲ့တဲ့ဒီပွဲမှာဆူမိုနှစ်ဘန်းသမားကြီးတွေကဆူမိုလိုဝတ်ဆင်ထားတဲ့ကလေးတွေကိုချီမြှောက်ပြီးနှစ်ဖက်ရင်ဆိုင်နေတယ်လို့ခေါင်းချင်းဆိုင်ထားကြတာပါ။ခါတလေမှာတော့စူမုံနှစ်ဘန်းသမားကြီးတွေကကလေးတွေကိုငိုအောင်အသာအရာလှုပ်တက်ကြပါတယ်ဂျပန်နိုင်ငံမှာအခုလိုကလေးစူမုံအငိုပြိုင်ပွဲကိုနိုင်ငံအနှံ့မှာရှိတဲ့ဖျားရှိခိုးကျောင်းတွေမှာကျင်းပတတ်ကြပါတယ်ငိုနေတဲ့ကလေးဟာမကောင်းဆိုးရွားတွေကိုမောင်းထုတ်နိုင်ပြီးအန္တရာယ်ကင်းစေတယ်လို့လည်းယုံကြည်ကြပါတယ်အခုလိုပွဲမျိုးကိုကျင်းပတာအနှစ်400လောက်ရှိနေပါပြီစီကန်းတွေကလည်းဒေတာအလိုက်ကွဲပြားကြပါတယ်တချို့ဒေတာကပြိုင်ပွဲတွေမှာမိဘတွေကကလေးတွေကိုပထမဆုံးငိုတဲ့ကလေးဖြစ်စေချင်ကြပြီးတော့တချို့ဒေသတွေမှာတော့ပထမဆုံးငိုတဲ့ကလေးကပြိုင်ပွဲမှာရှုံးတာပါတချို့ကလေးတွေကတော့မပြိုင်ခင်ကတည်းကငိုနေတာပါအခုဖျားเจ้าကပြိုင်ပွဲဟာ2017လောက်ခရဲကကျင်းပတာဖြစ်ပြီးကလေးတွေအနေနဲ့ပြိုင်ပွဲမဝင်ခင်မှာဖျားရှိခိုးရပြီးဖုန်းတော်ကြီးကကောင်းချီးပေးပါတယ်ခင်ဗျာ
ပရိုစီဒီယရူဒီဂျနယ်ရိုမြို့မှာရှိတဲ့လန်သက်ရှိလှူဆောင်သူ15000ကိုဂုဏ်ပြုတဲ့အနေနဲ့ကပြဖြော်ပြပွဲတွေလုပ်ခဲ့ပါတယ်။ဂါရီလိုလည်းခေါ်ကြတဲ့တန်ရှင်းလှူသားတွေဟာလေမော်ရဝစ်ဆုပ်ပြေးဝစ်ဆဲထားပြီးတော့ဘရာဇီးနိုင်ငံရဲ့တက်ကြွတဲ့စိတ်ဓာတ်ကိုထင်ရှားနေပါတယ်။ရီယိုမြို့ကနယ်ပယ်ကြီးလန်သက်ရှိလှူသားဂါရီဆိုရီဆိုလိုလူတွေဟာတပြက်စီးလဲစံပါအကမှထင်ရှားနယ်ပယ်ကြီးလာခဲ့ပြီးလက်ထက်အိုလံပစ်ပွဲမှာပါပါဝင်ဖြော်ပြနိုင်ခဲ့ပါတယ်။သူရဲ့တပြက်စီးလဲစံပါအကဟာအစပိုင်းမှာတော့ကြီးကျက်သူတွေရဲ့ရှုတ်ချမှုကိုခံခဲ့ရပြီးအများပြည်သူရဲ့အားပေးမှုအောက်မှာနာမည်ကြီးထင်ရှားလာခဲ့တာပါသူလုပ်တဲ့အလုပ်ကိုသဘောကျနှစ်ချိုက်ပြီးတော့ရီယိုမြို့ကြီးကိုတန်ရှင်းလုပ်ပေးရတာကိုလည်းသဘောကျတယ်လို့ဂါရီဆိုရီဆိုကပြောပါတယ်တန်ရှင်းလုပ်သမားတွေဟာသူတို့အလုပ်အတွက်အသိမဲ့ပြုလေးစားခံရပြီးတော့ဘေးရန်တွေကြာရောက်ခဲ့ရင်လည်းအမြဲအသိရှိနေပါတယ်လို့တန်ရှင်းကုမ္ပဏီဥက္ကဋ္ဌကပြောပါတယ်ရှင်
မခင်ပြူထွေးနဲ့ကိုငင်းညံတို့ရဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့တင်းနာနေမယ့်နေခင်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုစော်ဝင်းနိုင်ငံအကြီးညာပေးပါလိမ့်မယ်ခင်ဗျာ
အချမ်းဖက်မှုတက်ဖြတ်ရေးမှာမွတ်စလင်တွေညီညွတ်ကြဖို့သမရဒွန်နဲ့ထောက်မကတင်းနေတွေနေမှာတိုက်တွန်းလိုက်ပါတယ်ဆော်ဒီအာရေဗျနိုင်ငံရီယတ်မြို့မှာကျင်းပတဲ့ညီလာခံမှာသမ္မတထရမ့်ကဒါဇင်နဲ့ချီတဲ့အာရဗ်ခေါင်းဆောင်တွေကိုအဲ့ဒီလိုပြောကြလိုက်တာဖြစ်ပြီးဒါဟာအကောင့်နဲ့အဆိုကြားကတိုက်ပွဲဖြစ်တယ်လို့ဆိုပါတယ်။မြောက်ကိုရီးယားကတင်းနှင်းငွေနေမှာနောက်ဆုံးပြုလုပ်လိုက်တဲ့ပက်ထင်းတပ်ဒုံးကြီးစမ်းသပ်ပြုလုပ်မှုကြောင့်ကုလသမဂ္ဂလူညွန်ရေးကောင်စီကအင်္ဂါနေ့မှာအရေးပေါ်ဆွေးနွေးပွဲကျင်းပဖို့စီစဉ်ထားပါတယ်။ဒီဆွေးနွေးပွဲကိုအမေရိကန်ပြည်ထောင်စုတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကခေါ်ယူထားတာဖြစ်ကြောင်းကုလသမဂ္ဂဆိုင်ရာဥရုဂွေးနိုင်ငံသားမကြီးကပြောပါတယ်။မြန်မာနိုင်ငံကို၄ရက်ကြာရောက်ရှိနေတဲ့တရုတ်ရေတပ်ဟာမြန်မာရေတပ်နဲ့တနင်္ဂနွေနေ့ကပထမဆုံးအကြိမ်ပူးတွဲစစ်ရေးလေ့ကျင့်ခဲ့ပါတယ်။မြန်မာရေတပ်နဲ့ပူးတွဲစစ်ရေးလေ့ကျင့်ခဲ့တဲ့တရုတ်ရေတပ်အုပ်စုမှာပြည်တွင်းပြည်တရုတ်ရေတပ်တင်မောတွေပါဝင်ရေတပ်3ဆင်းပါဝင်ပြီးတော့မြန်မာနိုင်ငံဘက်ကလည်းရေတပ်တင်မော2ဆင်းပါဝင်တာဖြစ်ပါတယ်။ဒါဟာတရုတ်ရေတပ်အနေနဲ့ Oceania လို့ခေါ်တဲ့သမုဒ္ဒရာအတွင်းကကျွန်းကြီးကျွန်းငယ်တွေအပြင်အာရှနဲ့ဥရောပအာဖရိကတိုက်တို့မှာရှိတဲ့တိုင်းပြည်20ကိုရပ်ပေါင်း180ကျားချစ်ကြည်တော်ရောက်တဲ့ခီးစဉ်ရဲ့တစိတ်တဒေတာလည်းဖြစ်ပါရခင်ဗ
ျထိတန်းရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုကိုစော်ဝင်းလိုင်ကြီးညာတွားခဲ့ရတာဖြစ်ပါတယ်အခုမိနစ်အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပါတယ်အတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျွန်အဲလစ်စင်ပါ VOE ရဲ့အခုတနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုမနက်၈နာရီကနေ9နာရီအထိပြန်လည်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ် VOE ကိုနားဆင်အားပေးတဲ့အတွက်ထူးကျေးဇူးတင်ပါတယ်နိုင်ငံတကာကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးတရားပြည့်စုံချမ်းမြေ့ကြပါစေကျွန်တော်ဆက်မိုးပြီပါခင်ဗျာ
This program has come to you from the Voice of America, Washington.